Welcome to the Voice of America in Burmese.
ဒါရှင်များရှင် VOA American တက်ကနေ2024ခုနှစ်မေလ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် Vio Radio စီစဉ်တွေကို live to meter 3258တို့အပြင် live lab meter 190တို့ကနေတိုက်ရိုက်ထားဆင်နိုင်ပါတယ်ဒီကနေ့ကြောင့်အစီအစဉ်တွေကိုကျွန်မအလေးပါကတောင်းယူတက်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညတစ်ထိပ်တည်းရောက်တဲ့ဒရင်တွေကိုအလိမ်မာနဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့ဒရင်တွေကတော့ဒေါက်ဆန်းစုကြည်နဲ့တွေ့လို့ကြောင်းကမ်ဘောဒီးယားဝန်ကြီးချုပ်ဟောင်းဟွန်ဆန်ကစစ်ကောင်စီအကြီးအကဲထံမှာတောင်းဆိုလိုက်ပါတယ်မြန်မာအတိုက်ခံတွင်နဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်တို့တွေ့ဆုံမှုကထိုင်းအစိုးရနဲ့တက်ဆိုင်မှုမရှိဘူးလို့ပြောလိုက်ပါတယ်ရာဖာနေဇက်ဂါဇာဘက်အချမ်းကိုအစ္စရေးစစ်တပ်ကသိမ်းပိုက်လိုက်ပါပြီဆိုတဲ့ထိပ်တည်းရောက်တဲ့ဒရင်တွေကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့တူသတင်းပြဖို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဘက်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကဆက်လက်တိုက်ခိုက်နေပါတယ
်မန်စီမှာဒီနေ့6နာရီကျော်ခုနကဝင်းချစ်နောက်မှာမြို့မရေခန်းကိုတင်းတယ်ဆိုတဲ့သတင်းရထားပါတယ်နောက်စီဟန်တရာပေါ့နော်ဒီလိုတဲ့သတင်းရထားပါ
ကျန်ရပြန်ကြားရေးတာဝန်ခံဘုံမူကြီးတော်ဘူးပြောပြသွားတာပါဒီအကြောင်းတရေပြေဆုံးကတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတဲ့နဲ့တူရခိုင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေနောက်ကရင်နီဒေသမှာစစ်ကြံလက်နက်တွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများနေတာအပါအဝင်နိုင်ငံတကာတရင်ဆောင်ပါကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရီနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတရင်ဆောင်ပါအစီအစဉ်နောက်ကဘာတလခီးသွားအစီအစဉ်စားရဲ့ပတ်စင်ခဏတွေကိုလည်းနားဆင်ရမှာပါဒါရီကိုမတင်ဆက်ပေးခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်ခင်းလေးနဲ့တူပြောပြပေးပါပါရှင
်ဂါဇာကမ်းမြောင်နဲ့အီဂျစ်နိုင်ငံသားကရာဖာနေဇက်ဂါဇာဘက်အချမ်းကိုအစ္စရေးစစ်တပ်ကတင်ပိုက်လိုက်နိုင်ပြီလို့ဒီကနေ့ပဲပြောလိုက်ပါတယ်တောင်းနေချီတဲ့ပါလက်စတိုင်းဒေသခံတွေကိုအဲ့ဒီဒေသကနေထွက်ခွာဖို့အမိန့်ထုတ်ထားပြီးတော့နောက်တနေ့မှပဲလေကြောင်းတိုက်ခိုက်မှုတွေထပ်တလဲလဲလုပ်ခဲ့တာလည်းဖြစ်ပါတယ်ဟာမတ်စ်တွေကိုချိန်မုံဖို့ရာဖာမြို့ကိုထိုးစစ်ဆင်ဖို့လိုအပ်တယ်လို့အစ္စရေးရာရှိတွေကရက်သက်တပတ်တွေအတွင်းပြောကြားပြီးတဲ့နောက်အခုလိုရာဖာဒေသအပေါ်စစ်ဆင်ရေးလှုပ်ဆောင်ခဲ့တာပါပါလက်စတိုင်းအရဲသားတွေနဲ့ပြည့်နှက်နေတဲ့အဲ့ဒီဒေသတစ်ဝိုက်မှာထိုးစစ်ဆင်တာဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးတစ်ခုကိုဖန်တီးနေတာလို့အမေရိကန်ကုလသမဂ္ဂနဲ့တခြားသက်ဆိုင်ရာတွေကသတိပေးထားပါတယ်ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲကလည်းအရဲသားတွေအသေးပြောက်ပိုများလာမှာကိုစိုးရိမ်မိတယ်လို့ပြောပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူလင်ဂျီယန်ကလည်းနိုင်ငံတကာအတိုက်အဝန်းရဲ့ဆန္ဒနဲ့ထက်တူတရုတ်နိုင်ငံအနေနဲ့လည်းဂါဇာကမ်းမြောင်ဒေသမှာပိုမိုဆိုးဝါးလာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးအန္တရာယ်တွေကိုရှောင်ရှားနိုင်ဖို့အတွက်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့အစ္စရေးနိုင်ငံကိုတောင်းဆိုထားပါတယ်။အစ္စရေးနိုင်ငံသားရေးဝန်ကြီးကတော့အဲ့ဒီဒေသမှာတိုက်ခိုက်မှုတွေဟာဟာမတ်စ်တွေကိုဖမ်းဆီးထားတဲ့တရားခံတွေလွတ်ပေးရေးအပါအဝင်ဟာမတ်စ်တွေကိုအမြင့်ပြတ်ချေမှုန်းဖို့အတွက်သာရည်ရွယ်တယ်လို့လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Boston မြို့မှာရှိတဲ့ MIT နည်းပညာတက္ကသိုလ်ဝင်းထဲကိုရဲတွေရဲ့အတားအဆီးတွေကိုကျော်ဖြတ်ပြီးတော့ပါလက်စတိုင်းလူလာတဲ့ဆန္ဒပြကျောင်းသားတွေအရင်ဆန္ဒပြခဲ့ကြတဲ့နေရာကိုပြောင်းဝင်သွားခဲ့ကြပါတယ်နယူးယောက်မြို့မှာရှိတဲ့ကိုလံဘီယာတက္ကသိုလ်ကတော့သတင်းပတ်အတော်ကြာဆန္ဒပြပွဲတွေနဲ့ဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့အတွက်ဘွယ်နှင်းသဘင်အခမ်းအနားမကျင်းပဖို့ဆုံးဖြတ်လိုက်ပါတယ် MIG တက္ကသိုလ်ဝင်အတွင်းမှာတော့သူတို့ဆန္ဒပြနေတဲ့နေရာကိုရဲတွေပြန်ဝင်လာလို့မရအောင်ဆန္ဒပြသူတွေကတဦးကိုတဦးလက်ချင်းချိတ်ပြီးတော့ကာယံထားကြပါတယ်တခြားဆန္ဒပြသူတွေက Boston မြို့အတွင်းမှာရေကြောတွေပိတ်သွားအောင်လမ်းမတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။နယူးယောက်မြို့အနီးဝင်းကျင်ကပါလက်စတိုင်းလူလာတဲ့ဆန္ဒပြသူတွေရဲ့ချိန်ချောက်မှုလှောက်ရှက်မှုနဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့ဂျူးလူမျိုးတွေ၊ American Israel လူမျိုးတွေနဲ့ Israel ကျောင်းသားတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ Columbia တက္ကသိုလ်အနီး Israel လူလာတဲ့ကျောင်းသားတွေမနေ့တနင်္လာနေ့ကချီတက်ဆန္ဒပြခဲ့ကြပါတယ်။ကိုလံဘီယာတက္ကသိုလ်အနေနဲ့အခါတိုင်းလိုဘွယ်နှင်းသဘင်အခမ်းအနားကိုကြီးကျယ်စွာကျင်းပမယ်အစားဘာသာရပ်အလိုက်အကျဉ်းုံကျင်းပသွားမယ်လို့တနင်္လာနေ့ကကြေညာခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာရှိတဲ့အမ်မရီတက္ကသိုလ်ကလည်းဘွယ်နှင်းသဘင်အခမ်းအနားကိုတက္ကသိုလ်ဝင်အတွင်းမှာမကျင်းပဘဲနဲ့တခြားနေရာပြောင်းပြီးတော့ကျင်းပမယ်လို့ကြေညာခဲ့ပါတယ်။အစ္စရေးကဂါဇာကိုထိုးစစ်ဆင်တိုက်ခတ်နေတဲ့စစ်ပွဲကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအမေရိကန်တဝန်ကတက္ကသိုလ်ကြီးတော်တော်များများမှာဖြစ်ပေါ်နေတာကြောင့်အခုလအတွင်းကြာရောက်တဲ့ဘွယ်နှင်းသဘင်အခမ်းနာတချို့ဖြတ်လိုက်ပြီးတော့တချို့လဲနေရာပြောင်းကျင်းပတာတွေလုပ်နေရပါတယ်ရှင်
ဂါဇာကမ်းမြောက်ဒေသရာဖာမြို့ကိုအစ္စရေးကမြေပြင်စစ်ဆင်ရေးလှုပ်ဆောင်နေချိန်မှာပဲဒေသခံတွေဘေးဒုက္ခကပ်ဆိုးကြရောက်မှာကိုအရေးပေါ်တားဆီးပေးဖို့အတွက်ဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုတိုက်တွန်းခဲ့ပါတယ်။ပါလက်စတိုင်းနေပြည်မှာတင်းမာမှုတွေကြီးထွားလာနေချိန်မှာပဲခေါင်းဆောင်တော်ဦးကအိမ်ပြူတော်မှာတီးတန့်တွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်။ဟာမတ်စ်တွေဘက်ကတိုက်ပွဲတွေအဆုံးသတ်ရေးသဘောတူညီချက်ကိုလက်ခံခဲ့ပေမဲ့အစ္စရေးဘက်ကတော့စိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်။လူဦးရေ17တန်းကျော်ရှိတဲ့ဂျော်ဒန်နိုင်ငံမှာပါလက်စတိုင်းဒုက္ခသည်နှစ်သက်သမ3တန်းကိုလက်ခံထားရတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိမ်ပြူတော်ရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကလည်းခေါင်းဆောင်တော်ဦးဟာဒဇာကန်တွေလွတ်မြောက်ရေးသဘောတူညီချက်ရဖို့နဲ့ဂါဇာမှာရှိတဲ့အရက်သားတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပို့မှုရရှိရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။ဂျော်ဒန်ဘီယံကပြီးခဲ့တဲ့အပတ်ကအာမန်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံခဲ့ပြီးတော့အစ္စရေးနဲ့ဟာမတ်စ်တို့အရေးလဲဆွေးနွေးခဲ့ပါသေးတယ်ရှင်။
ရုရှားနိုင်ငံအတွင်းကအတိုက်ခံအရာစုတွေကိုခြေမုံဖြက်စီးတာယူကရိန်းကိုကျင်းမွားဖြက်စီးသွားအောင်စစ်ပွဲဆင်နွှဲတာနဲ့ရှိသမျှအာဏာအလုံးသူ့လက်ထက်မှာအကုန်ထိန်းချုပ်လိုက်ထားလိုက်ပြီးဖြစ်တဲ့နောက်ရုရှားသမ္မတဗလာဒီမီယာပူတင်ဟာ၅ချိန်မြောက်သမ္မတတပ်တန်းအတွက်ဒီကနေ့ကြမ်းတက်စာကျင်းပလိုက်ပါပြီ။ခေါင်းဆောင်ဟောင်းဂျိုးဆပ်စတာလင်ပြီးလို့ရှိရင်တပ်တန်းအကြဆုံးသူအဖြစ်နှစ်ပေါင်း25နှစ်နီးပါးတာဝန်ထမ်းဆောင်ပြီးဖြစ်တဲ့သမ္မတပူတင်ဟာဖွဲ့စည်းပုံအရရွေးကောက်ပွဲပြောင်းဝင်ရမယ်။2030ခုနှစ်အထိဒီယာတူးကိုဆက်လက်ပြီးတော့ထမ်းဆောင်သွားမှာဖြစ်ပါတယ်။မော်စကိုမြို့ Kremlin နန်းတော်အတွင်းစိတ်ကြိုက်ရွေးချယ်ဖိတ်ကြားထားတဲ့အထူးဧည့်သည်တွေရှိမှပြုလုပ်တဲ့အခမ်းအနားမှာသမ္မတပူတင်ကရုရှားဖွဲ့စည်းပုံအခြေခံဥပဒေအပေါ်လက်တင်ပြီးတော့ဖွဲ့စည်းပုံကိုခုခံကာကွယ်သွားမယ်အကြောင်းကြမ်းတက်စာကျင်းပခဲ့ပါတယ်။သမ္မတဟောင်းဘော်ရစ်ရက်စလင်စီက1999ခုနှစ်မှာသမ္မတရာထူးကိုလက်ခံရယူပြီးတဲ့နောက်သမ္မတပူတင်ဟာစီးပွားရေးချွတ်ချုံကျနေတဲ့ရုရှားကိုနိုင်ငံတကာရဲ့လုံခြုံရေးအတွက်စိုးရိမ်စရာကောင်းတဲ့အပယ်ခံနိုင်ငံတစ်ခုအဖြစ်အသွင်ပြောင်းလဲခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးဥရောပတိုက်မှာအကြီးဆုံးစစ်ပွဲတစ်ခုဖြစ်လာတဲ့ရုရှားကယူကရိန်းနိုင်ငံကို2022ခုနှစ်မှာကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကြောင့်ရုရှားဘော်နိုင်ငံတကာကဒဏ်ခတ်အရေးယူမှုတွေအများအပြားဆမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လည်းအခုချိန်မှာရုရှားဟာတရုတ်အီရန်နဲ့မြောက်ကိုရီးယားတို့စီကနေပြီးတော့အကူအညီတွေရယူတဲ့အခြေအနေကိုဆက်ရောက်လာပါတယ်။အသက်82နှစ်ရှိပြီးဖြစ်တဲ့ဗလာဒီမီယာပူတင်ဟာသူ့ရဲ့၅ချိန်မြောက်သမ္မတတပ်တန်းအတွင်းပြည်ရင်းနဲ့ပြည်ပရေးရာကိစ္စတွေမှာဘာတွေဆက်လုပ်သွားမလဲဆိုတဲ့အပေါ်စောင့်ကြည့်နေကြပါတယ်ရှင်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
view ရဲ့အင်္ဂါညထိတဲ့ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဘက်ကစစ်ကောင်စီကိုဆန့်ကျင်နေတဲ့အတိုက်ခံအဖွဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဟာထိုင်းစိုးရနဲ့ပတ်သက်မှုမရှိဘူးလို့မကြသေးခင်ကမှထိုင်းနိုင်ငံခြားရေးဝန်ကြီးသစ်ဖြစ်လာတဲ့မာရီဆန်ဂူရာဖုန်ဆာကဒီကနေ့ပဲပြောလိုက်ပါတယ်ဝင်ကြီးချုပ်ဟောင်းတက်ဆင်ကစစ်ကောင်စီကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဟာသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လှုပ်ဆောင်လာတာဖြစ်တယ်လို့လည်းထိုင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တကယ်လို့မြန်မာတိုက်ခိုက်အဖွဲ့ကထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ထံကနေပြီးတော့အကူအညီတစ်ခုရဖို့အတွက်တောင်းခံခဲ့တာဆိုရင်လည်းသူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်မှုသာဖြစ်ကြောင်းနဲ့ဒီလိုတွေ့ဆုံမှုဟာထိုင်းနိုင်ငံအစိုးရနဲ့သက်ဆိုင်မှုမရှိသလိုဒီလိုတွေ့ဆုံမှုကိုမီဒီယာတွေကတဆင့်အခုမှသိရတဲ့အတွက်အသေးစိတ်ပြောဆိုဖို့လည်းမရှိသေးဘူးလို့ထိုင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ထိုင်းနိုင်ငံမှာပြည်တံချခံထားရကနေလွတ်မြောက်လာတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲ RCSS ရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့မလလေတုန်းကလည်း KNU ကချင်အဖွဲ့ KNU ကရင်အဖွဲ့ KNPP ကရင်ညီအဖွဲ့အပြင် NUG ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့တာပါနိုင်ငံရေးလေးလာသူတချို့ကတော့အရင်ထိုင်းနိုင်ငံသားရေးဝင်ကြီး Prompi Yaru ကနေနှုတ်ထွက်ရတဲ့အကြောင်းရင်းဟာတက်ဆင်ကထိုင်းနိုင်ငံရဲ့နိုင်ငံသားရေးရာကဏ္ဍတွေမှာဝင်ရောက်ဆွတ်ဖက်လာတဲ့အတွက်ကြောင့်လို့ထောက်ပြကြပါတယ်လက်ရှိထိုင်းနိုင်ငံသားရေးဝင်ကြီးဌာနကတော့ထိုင်းနိုင်ငံအနေနဲ့အိမ်နီးချင်းမြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးအတွက်စိတ်ဆက်ညှိနှိုင်းမှုတွေနဲ့ပြန်လည်ထူထောင်ရေးကိစ္စတွေအပေါ်မှာအလေးနက်ထားကြောင်းပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့အမျှထိုင်းနိုင်ငံဘက်မှာပါအခက်အခဲတွေဖြစ်လာနိုင်တဲ့အတွက်ထိုင်းနိုင်ငံအနေနဲ့အာဆီယံရဲ့မူပေါင်းအတိုင်းမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေဆက်လက်ပေးအပ်သွားမယ်လို့လည်းသူကပြောသွားပါတယ်ရှင်။
မြန်မာနိုင်ငံမှာဆရာနာအသိမီနောက်ပိုင်းဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်းအမေခံပုဂ္ဂိုလ်ထောင်ဆန်းဆူဂျီနဲ့အွန်လိုင်းဗီဒီယိုကနေတဆင်တွေ့ဆုံခွင့်ပြုဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်ကိုစစ်ကောင်စီအကြီးအကဲကစဉ်းစားမယ်လို့လည်းလူမှုကွန်ရက်မှာဒီကနေ့ပဲပြောဆိုခဲ့တာပါ။ကမ္ဘောဒီးယားနိုင်ငံကိုဆယ်စုနှစ်လေးခုနီးပါးကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်ယာရူးကနေအနားယူခဲ့တဲ့ဝန်ကြီးချုပ်ဟောင်းဟွန်ဆန်ဟာအနာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်းနဲ့ဒီကနေ့မှာအွန်လိုင်းကနေစကားပြောဆိုခဲ့ကြပြီးတော့တောင်းဆန်းဆူဂျီနဲ့တွေ့ခွင့်တောင်းဆိုခဲ့တာလည်းဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံကိုအထူးတန်တမန်တဦးဆီလိုမှာဖြစ်တယ်လို့လည်းဖော်ပြထားပါသေးတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ထားတာမရှိသေးသလိုဝန်ကြီးချုပ်ဟောင်းဟွန်ချန်အနေနဲ့ဘာကြောင့်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းရလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူး။လက်ရှိမှာလည်းနေပြီးတော့အကျဉ်းတောင်မှာဖမ်းဆီးခံထားရတဲ့ဒေါ်အောင်ဆန်းစုကြည်ကိုထောင်ကနေရွှေ့ပြောင်းထားကြောင်းစစ်ကောင်စီပြောခွင့်ရကအတည်ပြုပြောခဲ့ပေမဲ့ဘယ်နေရာမှာရှိနေလဲဆိုတာကိုတော့အတိအကျမသိရသလိုရှေ့နေရင်းနဲ့မိသားစုဝင်တွေကလည်းဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရသေးပါဘူးရှင်
တရုတ်သမ္မတရှီကျင်းပင်ဟာဥရောပမဟာမိတ်နိုင်ငံတွေကဆာဗီးယားနိုင်ငံကိုဒီကနေ့ပဲသွားရောက်ခဲ့ပါတယ်ဒီခီးစဉ်ဟာနေတိုးရဲ့ကိုဆိုဗိုလေကြောင်းစစ်ပွဲအတွင်းဆာဗီးယားနိုင်ငံမြို့တော်ဖြစ်တဲ့ဘဲဂရိတ်မှာရှိတဲ့တရုတ်တန်ယုံဘုံကျဲခံရမှု25နှစ်မြောက်နှစ်ပတ်လည်နေ့နဲ့လည်းတိုက်ဆိုင်နေတာပါလွန်ခဲ့တဲ့25နှစ်မေလ9ရက်ကဆာဗီးယားနိုင်ငံမြို့တော်ဖြစ်တဲ့ဘဲဂရိတ်မှာရှိတဲ့တရုတ်တန်ယုံအပေါ်ကိုအမေရိကန်ဂျက်လေယာဉ်တွေကဘုံ၅လုံးကျဲချခဲ့တဲ့အတွက်တရုတ်နိုင်ငံသား3ဦးသေဆုံးပြီးတော့လူအယောက်20ဒဏ်ရာရခဲ့ပြီးနောက်ပိုင်းအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးဟာအကြီးအကျယ်တင်းမာလာခဲ့တာလည်းဖြစ်ပါတယ်။ကိုဆိုဗိုမှာအယ်ဘေးနီးယားတပုံတွေကိုရဲဆက်ဆက်နှိမ်နင်းနေတဲ့ဆာဗီးယားအာဏာရှင်ရဲ့လုပ်ရက်တွေကိုအဆုံးသတ်နိုင်မှုအတွက်အနောက်မဟာမိတ်နိုင်ငံတွေရဲ့1999ခုနှစ်မတ်လမှာလေကြောင်းတိုက်ပွဲတွေဆင်နွှဲနေချိန်မှာလည်းအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာလည်းဖြစ်ပါတယ်ရှင်။
တရုတ်သမ္မတရှီကျင်းပင်ဟာဥရောပမဟာမိတ်နိုင်ငံတွေကဆာဗီးယားနိုင်ငံကိုဒီကနေ့ပဲတွေ့ရောက်ခဲ့ပါတယ်။ဒီခီးစဉ်ဟာနေတိုးရဲ့ကိုဆိုဗိုလေကြောင်းစစ်ပွဲအတွက်ဆာဗီးယားနိုင်ငံရဲ့မြို့တော်ဖြစ်ပြီးတော့ဘဲလ်ဂရိတ်မှာရှိတဲ့တရုတ်တံယုံဘုံကျဲခရမှု25နှစ်မြောက်နှစ်ပတ်လည်နေ့နဲ့လည်းတိုက်ဆိုင်နေပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျမအလီမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပွဲချက်တွေကိုတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအစဉ်တွေကိုအရင်ဆုံးတင်ဆက်ပေးသွားပါမယ်။ရခိုင်ပြည်နယ်မှာရာကနန်းရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေလက်နက်ချတဲ့သတင်းထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒီကနေ့အထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါရယ်။တန်တွဲတောင်ကုန်းနဲ့အမ်းမြူနယ်တွေအပါအဝင်ရခိုင်ပြည်နယ်နေရာတော်တော်များများမှာအရခတက်တော် AA နဲ့စစ်ကောင်စီကြားတိုက်ပွဲတွေဆက်ဖြစ်နေကြောင်ဒေသခံတွေလည်းဘေးလွတ်ရာတင်းရှောင်နေကြရပါတယ်ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုအောင်ကပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်အခြေစိုက်စစ်ခံတွေကိုထိန်းချုပ်လိုက်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်အများပြားလက်နက်ချခဲ့ကြောင်းဒီသတင်းပတ်ထဲမှာပဲအရခတက်တော် AA ကသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်ဖြစ်နေတာပါဘူးတီတော်မောင်တော်အန်းနဲ့တန်တွဲတောင်ကုတ်စတဲ့မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့လည်းရခိုင်နိုင်ငံရေးလှလသုံးသက်သူဥဖေတန်းကပြောပါရယ
်။မောင်တော်ကြီးကမြင်ဌာနချုပ်တို့နောက်ပြီးအဲ့မြို့သူကြီးပေါ့မြို့သူကြီးအဲနတ်ခခဘလောက်လဲမသိဘူးအဲ့ဖက်မှာတိုက်ပွဲတွေဖြစ်နေတယ်လို့ကြားတယ်။ဒီပြည်သူတွေအရကြတာပေါ့။အမှန်စစ်တပ်ဘက်ကလည်းအဲလက်နက်ကြီးတွေနဲ့ရွာတွေကိုပြစ်နေတယ်။အေးရှိတဲ့ရွာတွေကိုပြစ်နေတယ်ဆိုပြီးတော့သတင်းတွေလည်းရတယ်။မောင်တော်နဲ့တော်တော်ဟိုနိကတ်တော်ကြီးမောင်တော်ရဲ့မျိုးပြင်းနေရာတွေကိုလည်းအဲအဲ့လိုနေရာမျိုးတွေမှာတိုက်ပွဲဖြစ်နေပေါ့။ဟောဒါကြောင့်ဒီမောင်တော်ရဲ့သိမ်းပိုက်မှုအတွက်တော့ဟောရက်ပိုင်းလောက်ပဲအဲကြာတော့မယ်လို့ကျွန်တော်တို့ကယူဆတယ်။ဘာလို့ဆိုဒီဖက်မှာလည်းဘူးရောင်ဖက်မှာလည်းမောင်တော်ဘူးရောင်လောင်းကိုလည်းသူတို့ကဖြတ်တောက်ထားတယ်။အဲအဲ့မှာလည်းအေးဒီအကုန်လုံးနေရာယူဆတဲ့အခါမှာမောင်တော်နဲ့ဘူးတီတော်တော့အဲရှစ်ဆင့်နောက်ဆင့်ပေါ့နော်ဘသူကရင်မဲ့ဘသူကမြာမဲ့ဆိုနှိမ့်မဲ့ဆိုတော့မသိဘူး။ရှင်းစင်နောက်စင်းတော့အဲ့မျိုးလုံးကြားသွားနိုင်တဲ့အနေအထားမျိုးတော့ရောက်နေပြီလို့မြေပြင်သတင်းတွေရသိရပါတယ်။
တိုက်ပွဲတွေကြောင့်မောင်တော်မျိုးခြေရွာတွေကဒေသခံတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတာရှိသလိုမောင်တော်မျိုးရင်းကိုတင်းရှောင်လာကြတာတွေလည်းရှိတယ်လို့မွတ်စလင်ဒုက္ခသည်တဦးကပြောပါတယ်
။သုံးပိုင်းရဲ့နောက်ပြီးတော့ဒီဘုတ်ရှူရွာရဲ့အဲအဲ့ဒီသုံးလေးရွာပေါ့ဗျာ။ဘုတ်ရှူရွာနဲ့အနီးပတ်ဝန်းကျင်အပြင်းပြင်းထန်ထန်မနေရလည်းဖြစ်တယ်။ဒီနေ့လည်းထပ်မံဖြစ်တယ်အဲ့ဒီနေရာ။အခုမျိုးတဲဝင်လာတဲ့ဟာတချို့ရှိတယ်ဗျမျိုးဘက်ကိုပေါ့ကရင်နန်ဘက်ကိုအဲ့လိုဥတည်ပြီးတော့ထွက်လာကြတဲ့ဟာတွေကြီးတော်တော်ဝေးတယ်နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုလည်း တချို့ပြီးနေကြတယ်ပေါ့ရောက်မရောက်တော့မသိဘူးအဲအဲ့ဒီသူတို့မှရွေးချယ်စရာတစ်ဖက်ကမြို့နောက်တစ်ဖက်ကပြည်နယ်ချင်းဒါပဲရှိတယ
်ရခိုင်ပြည်နယ်တောင်ပိုင်းတန်ရွမြို့နယ်မှာလည်းစစ်ကောင်စီနဲ့အေအေကြားနှစ်ဖက်တိုက်ပွဲတွေဆက်ပြင်းထန်နေပါတယ်ကြောက်ဖြူမြို့နယ်မှာလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိတယ်လို့ဥဖေတန်းကပြောပါတယ
်ကြောက်ဖြူမှာတော့သူတို့ရေတစခန်းကပေါ်တော့ဒီအုံကျွင်အုံကျွင်မျိုးကိုလည်းရေတစခန်းရှိတယ်အဲနောက်ပြီးတော့ကြောက်မော်ကြီးပေါ့အဲအဲရေတစခန်းတွေကဒါအတွဲလိုက်ဒုံးနေတဲ့ဒီဖက်အမ်းဖက်ကိုပြစ်နေတယ်နောက်ပြီးတော့ကြွားတွေကိုပြစ်တယ်ဟောမိုင်းတွေအထက်ထထောင်ထားတယ်ဆိုတဲ့တင်းတွေတော့ဟောရတယ်မြတ်အဲအဲလူသူတို့ကြောက်ဖြူကိုမဝင်နိုင်အောင်ပေါ့ကြောက်ဖြူရဲ့မျိုးအပြင်မိုင်းနံပါတ်3 4 5မိုင်းလောက်အဝေးကနေပြီးတော့ဟောသူတို့မိုင်းတွေအထက်ထထောင်ထားတယ်လို့ပြောတယ
်ပြစ်ခတ်မှုတွေကြောင့်အနီအနားခြေရာသားတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့လဲဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်နေတဲ့အမ်းမြုံနယ်မှာတော့ဒီရက်ပိုင်းနှစ်ဖက်ပစ်ခတ်တံတွေတိတ်မကြားပါပဲလက်နက်ကြီးတွေရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်တာတွေကြားနေရတယ်လို့ဒေသခံတဦးကပြောပါတယ
်ကျွန်တော်တို့တည်တလို့ပြောရမယ်ဆိုရင်တော့ကုလို့လို့စီတော့ဟိုလက်နက်အသေးတွေအဲ့အရာတွေကတော့ညင်နေတယ်ဒါပေမဲ့လက်နက်ကြီးတွေတော့ပြစ်ဒဏ်တော့ကြားနေရတော့မယ်ကျဲတွေပါလေနောက်ပြီးလေရင်တွေပါလေဝေးတန်တွေတော့ကြာနေရရ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေတစ်နေ့ထက်တစ်နေ့ပိုပြင်းထန်လာနေသလိုစစ်ကောင်စီတပ်စခန်းရာပေါင်းများစွာအပါအဝင်ရခိုင်ပြည်နယ်မြို့နယ်ရှစ်ခုနဲ့ချင်းပြည်နယ်ပလဝမြို့နယ်ကိုအေအေဘက်ကသိမ်းပိုက်ထားကြောင်းကြေညာထားပါတယ်တိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှနေရဲဆုံးခွာသူ၃သိန်းနီးပါးရှိနေပြီလို့လဲကုလသမဂ္ဂကခန့်မှန်းထားပြီးစာနာမှုဆိုင်ရာအချက်အလက်တွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစစ်တမ်းကြောင်းအခြေအနေတွေပိုဆိုးလာမှဆိုရင်ကြောင့်လဲဒီသတင်းပတ်ထဲမှာပဲထုတ်ပြန်ထားပါရခင်ဗျာ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့တဲ့ကိုကိုအောင်ကပြောပြပေးခဲ့တာပါအခုတော့ကချင်ပြည်နယ်ဘက်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေဆက်လက်ပြီးတော့တိုက်ခိုက်နေတဲ့တဲ့ကိုဆက်ချင်ပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာမန်စီဗမော်နဲ့မိုးမောက်မြို့နယ်မှာရှိတဲ့တပ်စခန်းနဲ့ရဲစခန်းတွေကိုဒီကနေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ကြောင်းနဲ့တပ်စခန်းနဲ့ရဲစခန်း၅ခုကိုသိမ်းယူခဲ့ကြောင်း KIA ကပြောပါတယ်လောလောဆယ်မှာမိုးမောက်နဲ့မန်စီမှာတိုက်ပွဲပြင်းထန်နေသလိုဗမော်မျိုးကိုလည်းဝန်းရံထားပြီးဖြစ်ကြောင်းစီရေးအရာရွှေကူမျိုးပါချင်းချောက်ခံနေရတဲ့အခြေအနေရှိနေပါတယ်ရေဝန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ကိုစီသူကပြောပြပေးပါပါရှင
်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆွန်ပရဘွန်နဲ့ဝိုင်းမော်မျိုးနယ်အတွင်းကစစ်ကောင်စီတပ်စခန်းတဒါဇင်နီးပါးကို KIA နဲ့ပူးပေါင်းတပ်တွေကတင်းယူခဲ့တဲ့နောက်ဒီကနေ့မနက်ပိုင်းမှာတော့မန်စီဗမော်နဲ့မိုးမောက်မျိုးနယ်ကရေးပါတဲ့တပ်စခန်းတွေကိုထပ်မံတိုက်ခိုက်ခဲ့တာပါဒီကနေ့မနက်စတင်ခဲ့တဲ့မန်စီဗမော်နဲ့မိုးမောက်မြို့နယ်အတွင်းတိုက်ပွဲတွေမှာစစ်ကောင်စီတပ်စခန်း3ခုနဲ့ရဲစခန်း2ခုကိုတင်းယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ
်မန်စီမှာဒီကနေ့6နာရီကျော်ခုနှစ်ဝင်းချင်နောက်မှာမြို့မရဲစခန်းကိုတင်းတယ်ဆိုတဲ့သတင်းရထားပါတယ်။နောက်အဲဒီမန်စီနာကမန်ရော့ကျွန်တော်ခေါ်တော့ကောင်းကောင်းလို့ခေါ်တဲ့အဲဒီတပ်စခန်း2ခုကိုလည်းတင်းတယ်ဆိုတဲ့သတင်းရပါတယ်now see hand ra bo no da da lu chu ne post ti ji ma di ya ne try to ti lo ba ro see hand tower kong ta chan go le jan ti ye de de ya ba de now sung ga ro ho mu mao ma le nyu ma ye khan de ti ye de de ring ya ya tha ba de
ka chin pi ne ga tai pwe re ne pat de lo sit kaung si ga lat lo de tin thau pyan tha ra ro ma twi ya de ba u sin khan ywa go kya yin ne pu paung tat re ga so mo tha bi de ta kan re de ro mya mya ga ro အရင်ရက်တွေကလေးကဗမော်နဲ့အခြားဒေသတွေကိုတိမ်းရှောင်နေခဲ့ကြပါလေ။မန်စီနဲ့မိုးမောက်ဘက်မှာတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိနေကြောင်းဗမော်မျိုးကနေလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာတွေရှိနေကြောင်းဒေသခံတွေကပြောပါရယ်။လောလောဆယ်မှာမန်စီနဲ့မိုးမောက်မှာတိုက်ပွဲပြင်းထန်နေတယ်လို့ဗမော်မျိုးကပါဝိုင်းရံထားတဲ့အနေအထားရှိနေတာကြောင်းနောက်တစ်ဆင့်မှာရွှေကူမျိုးဟာစိုးရိမ်ရတဲ့အနေအထားရှိနေကြောင်းဒေသခံတူကပြောပါရယ်။ဗမော
်ရှင်ကစင်ကမြေကူးတကား၆ကူးတကားပေါ့နော်။အလုံးသူ့အဖြစ်သွားပါပြီ။ဒီကုမောက်မန်စီကတရားရေးပေါ့ဗျာ။တိုက်ပွဲဖြစ်နေတဲ့တော့ဒမိုးလည်းပတ်လည်းဝိုင်းထားပြီးလို့ကျွန်တော်တို့သိရတယ်ပေါ့။အဲဒမိုးဝိုင်းထားပြီးဒမိုးပြီးရွှေကူကအလူရောက်ပေါ့လေနော်
။ရွှေကူမျိုးနယ်ကတော့ PDF တွေအကောင့်နဲ့ဒေတာတစ်ခုဖြစ်ပြီးမကြာခဏဆိုသလိုရွှေကူရဲစခန်းနဲ့အုတ်ချုပ်ရည်ရုံးတွေကိုဒရုန်းနဲ့ဘုံကျဲတိုက်ခတ်ခံရတာတွေရှိခဲ့ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့ကစတင်ပြီးစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာနလကြော်ကြာကာလအတွင်းတက်စကန်စုစုပေါင်း80ကျော်ကိုတင်ပိုက်ခဲ့ကြောင်းလဲ KIA ကသတင်းထုတ်ပြန်ထားပါရခင်ဗျာ
က ကချင်ပြည်နယ်ဘက်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကဆက်လက်တိုက်ခတ်နေတဲ့တဲ့ရင်ကိုစီသူကပြောပြပေးခဲ့တာပါ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နိုင်ငံတကာသတင်းဆောင်မတစ်ခုကိုမတင်ဆက်ပေးခင်မှာအခုတော့ကရင်နီဒေသဘက်ကအခြေအနေကိုလည်းပြောပြပေးကြပါတယ်လက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်နေတဲ့ကရင်နီဒေသမှာမြေမြုံပိုင်းအပါအဝင်စစ်လက်နက်အကျဉ်းချန်တွေရဲ့အန္တရာယ်ကြောင့်ထိခိုက်သေးဆုံးသူအများအပြားရှိနေတယ်လို့ဒေသခံတွေနဲ့လက်နက်ကိုင်အင်အားစုတွေကပြောပါရယ်မိုင်းရှင်းလင်းရေးအတွက်နည်းပညာနဲ့ပစ္စည်းကရိယာလိုအပ်ချက်ကြောင့်ရှိနေတာတွေကြောင့်စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်ကရင်နီဒေသကမြေမြုံပိုင်းအန္တရာယ်ကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင
်စီရေးပဋိပက္ခတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသထဲမှာတော့မြေမြုံမိုင်းကြောင့်အရက်သားထိခိုက်သေဆုံးမှုတွေများပြားနေပြီးတော့မြေမြုံမိုင်းရဲ့အန္တရာယ်ကြီးကြီးမားမားရင်ဆိုင်နေကြရတာဖြစ်ပါတယ်။ဧပြီလ28ရက်နေ့ကဒီမော့ဆိုမြို့နယ်ပူးဖားကျေးရွာမှာနွားကြောင်သွားတဲ့အသက်14နှစ်အရွယ်အမျိုးသားကလေးတဦးဟာမြေမြုံမိုင်းနီးမိလို့အသက်ဆုံးခဲ့ရပါတယ်။အခု2024ခုနှစ်ပထမ3လပတ်ထဲမှာမြေမြုံမိုင်းနီးမိလို့သေးဆုံးထိခိုက်ဒဏ်ရာရသူကအယောက်20ကျော်ရှိပါတယ်လို့ကရင်နီလူခွေရေးတီထောင်သူကိုပညာက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်း3နှစ်ကျော်ကာလအတွင်းမှာမြေမြုံမိုင်းဒဏ်ကြောင့်သေဆုံးထိခိုက်ဒဏ်ရာရသူကပိုးပြီးတော့မှများလာတယ်လို့ကိုပညာကပြောပါတယ
်ဒီကရင်နီလူခွေဖွဲ့ရဲ့ဒီမတ်တရဆိုတော့ကျွန်တော်65ရာ90ဝန်းကျင်တော့ရှိသွားပြီလို့ပြောလို့ရတော့ဒါကျွန်တော်လက်လက်မြည်သွားတော့ပဲနော်ဒီထက်များနိုင်တယ်ဆိုတာလည်းတည်ပါတယ်ဟုတ်
ပြစ်ခတ်တိုက်ခိုက်မှုတွေတည်ငြိမ်သွားတဲ့ရက်ွက်နဲ့ကြေးရွာတွေမှာအရက်သားပြည်သူတွေကနေရက်တွေကိုပြန်ပြီးတော့အိမ်ချမ်းမြေတန့်ရှင်းရေးလုပ်တာလိုအပ်တဲ့ပစ္စည်းတွေပြန်ယူတဲ့အချိန်မှာတော့မြေမြုံမိုင်းကိုနင်းမီလို့ပောက်ကွဲထိခိုက်တာများတယ်လို့လည်းပြောပြပါဗျာ
operation နောက်ပိုင်းမှာ secondary တချို့နေရာနေကျွန်တော်တို့ဆုတ်ရတာရှိတယ်ကျွန်တော်တို့တိုက်ခတ်တိမ်ပိုင်နေတာလည်းရှိတယ်အဲ့ဒီမှာလူထုတွေကနေပြန်ပြီးတော့မှရရရွာတွေမှာအိမ်တွေမှာတန့်ရှင်းတွေပြန်လုပ်တယ်ဆန္ဒရေးခိုင်တယ်ယူကြတယ်ပေါ့နော်အဲ့ဒီကနေအများဆုံးမြေမြုံမိုင်းတွေပြန်ပြီးတော့နေမိတာရှိပါတယ်ဟုတ
်ရက်ရွာတွေမှာမြေမြုံမိုင်းအပြင်မပေါက်ကွဲသေးတဲ့စစ်လက်နက်အကျဉ်းချန်အန္တရာယ်ကလည်းဆူဆူဝါဝါရှိနေပါတယ်လို့ကရင်နီအမျိုးသမီးအစီယုံKNOW အဖွဲ့ရဲ့တာဝန်ရှိသူတူဦးကလည်းပြောပြပါဗျ
။ဟိုမိုက်ကတော့ကျွန်တော်တို့ပြည်နေထိုင်နေကတော်တော်လေးအနေရှိတဲ့လေရည်ကျဲလို့ဘုံမပေါက်ကွဲတဲ့ဟာတွေလက်နေကြီးထူလို့မပေါက်ကွဲတဲ့ဟာမျိုးတွေစီကောင်စီဖက်ကထောက်ထားတဲ့မိုက်ကြောင့်ဟိုမပေါက်ကွဲတဲ့ဟာမျိုးတွေအဲ့လိုမျိုးတွေပေါ့လူထုတွေကလည်းသူတို့ရဲ့ရောက်တရှိပြန်လို့မဟုတ်လို့ရှိရင်ကြည့်ဒီထွေးရှာလမ်းမရှိမှမသိအဲ့လိုမျိုးတွေပေါက်ကွဲထိတာမျိုးတွေပါလို့ရရှိရပေါ့နော်မိုင်းနေမီပြီးခြေပြတ်တာတို့လက်ပြတ်တာတို့တချို့ဆိုတိတ်ဆုံးတာတို့အဲ့လိုတော့ကြုံရတယ်ပေါ့နော
်မြေမြုံမိုင်းတွေဟာစစ်ကောင်စီတပ်ဖွဲ့တွေတက်ဆွဲပြီးတော့အထိုင်ချထားတဲ့စခန်းတစ်ဝိုက်နဲ့သူတို့လှုပ်ရှားခဲ့တဲ့ရက်ွက်ကြေးရွာတွေမှာအများဆုံးတွေ့ရပြီးတော့စစ်ကောင်စီဘက်ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့ကရင်နီဒေသတွေအဖွဲ့အစည်းတချို့နဲ့လက်နက်ကိုင်အင်အားစုတွေကပြောပါတယ်ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ကမြေမြုံမိုင်းကိုအသုံးပြုတာကတော့စစ်ရာဇဝတ်မှုမြောက်ပါတယ်လို့2023ခုနှစ်ဇူလိုင်လတုန်းကနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International ကလည်းသတိပေးပြောဆိုထားပါတယ်။မြေမြုံမိုင်းအသုံးပြုမှုကိုနိုင်ငံတကာမှာတားမြစ်ထားပေမဲ့မြန်မာနိုင်ငံမှာတော့ကရင်နီဒေသကျေးရွာ20ထက်မနည်းမှာစစ်ကောင်စီတပ်တွေကမြေမြုံမိုင်းတွေကိုအသုံးပြုခဲ့ပါတယ်လို့အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကရင်နီဒေသထဲမှာရက်ွက်ကျေးရွာအများစုကမြေမြုံမိုင်းနဲ့တခြားမပေါက်သေးတဲ့အကျဉ်းအကျဉ်းစစ်သုံးပစ္စည်းအန္တရာယ်ကြီးမားနေစေဖြစ်တာကြောင့်ဒေသခံပြည်သူတွေအနေနဲ့သက်ဆိုင်ရာတော်လှန်ရေးအင်အားစုတွေစီကအတည်ပြုချက်မရဘဲနဲ့နေရက်ကိုပြန်ပြီးတော့နေထိုင်တာတွေမလုပ်ကြဘို့မေလ၁ရက်နေ့ကကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီကသတိပေးထုတ်ပြန်ထားပါတယ်။နေရက်ပြန်ခွင့်ရှိတဲ့သူတွေအနေနဲ့သတ်မှတ်ထားတဲ့နေရာတွေမှာပဲနေထိုင်သွားလာပြီးတော့ကန့်သတ်ထားတဲ့နေရာတွေကိုမသွားလာကြဘို့နောက်ပြီးတော့မြေမြုံမိုင်းနဲ့ပောက်ကွဲစေတတ်တဲ့စစ်ကြံလက်နက်ပစ္စည်းတွေတွေ့ခဲ့တဲ့ဆိုရင်ကင်တွဲထိတွေ့တာကိုမလုပ်ဖဲနဲ့သက်ဆိုင်ရာတော်လှန်ရေးအင်အားစုတွေကိုအသိပေးဖို့ဖော်ပြထားပါတယ်မြေမြုံမိုင်းအနေရကိုရှင်းလင်းနိုင်ဖို့ဒေသခံကာကွယ်ရေးတပ်တွေကကြိုးပမ်းနေပေမဲ့ဤပညာနဲ့ခေတ်မီစက်ကရိယာအခက်အခဲရှိပါတယ်လို့ကရင်ဤအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးက VOA ကိုပြောပါတယ်
။တော်လိုင်းတပ်ဖွဲ့တွေ၊ဗီဒီယိုကော်ရီတပ်ဖွဲ့တွေကတော့လက်လာမီတော့မိုင်းရှင်းနေတွေလုပ်နေတာရှိပါတယ်။ဒါပေမဲ့စနစ်ကျတဲ့ဒီမိုင်းရှင်းနေမှုတွေနောက်ပြီးတော့မှဒီဟိုစီမံကိန်းကြီးတွေနဲ့ဒီလုပ်တဲ့မိုင်းရှင်းနေမှုတွေကတော့ဒါမလုပ်နိုင်သေးပါဘူးခင်ဗျာ။လူနဲ့ပဲရှင်းတာဖြစ်ပါလေဖြစ်နိုင်တော့ခင်မီစက်ခရီယာတွေနဲ့ရှင်းလင်းချင်တာပေါ့နော်ဒါမဲ့ဒီခင်မီဟိုဆက်ပစ္စည်းတွေကိုဒါမတုံးနိုင်ဘူးပေါ့နော်အဲဆက်တဲ့အခက်အခဲတွေရှိတယ်ဤပညာအခက်အခဲတွေရှိပါတယ
်မြန်မာနိုင်ငံမှာစီးရေးပြိပခါတွေကြီးထွားလာနေတာနဲ့အမျှစစ်ကြံလက်နက်တွေအန္တရာယ်တွေပို့ပြီးတော့ဆိုးလာနေကြောင်းကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကလည်းဧပြီလ4ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်2023ခုနှစ်အတွင်းမြေမြုံမိုင်းအန္တရာယ်ကြောင့်ထိခိုက်သေးဆုံးရသူက1052ဦးအထိရှိခဲ့ပါတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
။ Greeny ဒေတာမှာစစ်ကြံလက်နက်တွေကြောင့်ဒေတာခံတွေတော်တော်များများထိခိုက်သေးဆုံးမှုတွေရှိခဲ့တဲ့တဲ့င်းကိုမဆူမုံကပြောပြပေးခဲ့တာပါ။ဟင်္ဂါညအတွက်ရန်ကုန်ကပေးပို့ထားတဲ့နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုတင်ဆက်ပေးကြပါရစေ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6လသာလိုပါတော့တယ်။ဒီမိုကရက်တစ်ပါတီကလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့ရီပပ်ဘလစ်ကန်ပါတီကသမ္မတဟောက်ဒေါ်နယ်ထရမ့်တို့အနေနဲ့သမ္မတနေရာပြန်လည်အရွေးခံရဖို့အတွက်ဒီ6လအတွင်းအကြိမ်နဲ့မဲဆွဲရှင်ပြိုင်ကြရမှာပါ။ရွေးကောက်ပွဲနဲ့မတိုင်ခင်လက်ရှိမဲဆွယ်လှုပ်ရှားမှုတွေရဲ့အလားအလာဘယ်လိုရှိနေပါသလဲ VOA သတင်းတောက် Scott Steams ပေးပို့ထားတဲ့သတင်းကိုတော့မက်ခင်ပြူတွေကအပြည့်အစုံတင်ဆက်ပေးမှာပါရှင
်လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောက်ဒေါ်နယ်ထရမ့်တို့အနေနဲ့ဒုတိယအကြိမ်သမ္မတအဖြစ်ပြန်ရွေးခံရဖို့အမေရိကန်မဲဆန္ဒရှင်တွေကိုဆွဲဆောင်မှုအတွက်အချိန်6လသာကြာမှာတော့တယ်ဒီကာလအတွင်းထရမ့်အတွက်ကတော့နိုင်ငံတော်ကာကွယ်ရေးဆရာချက်လက်တွေကိုတရားမဝင်လက်ဝဲထားရှိမှုနဲ့လုံငန်းပတ်တန်းတွေကိုလိမ့်လေအထုလုပ်မှုအပါအဝင်သူ့အပေါ်တီးခြားဆွဲဆိုထားတဲ့အမှုလေးမှုအတွက်ပြည်내ဓမ္မမုတ်ဖေဒရယ်တရားရုံးတွေမှာတရားရင်ဆိုင်သွားရမှာပါ။ဒါအပြင်ဆွေးရရှိတွေကရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်နေတာဖြစ်တယ်လို့ထရမ့်ကပြောပါတယ်
။ Everything was legal.
ဒါတွေအလုံးကတရားဝင်ရှိခဲ့ပါတယ်။နိုင်ငံရေးအရသူတို့တမင်လုပ်နေတာပါ။ဘိုင်ဒန်ပြန်ရွေးခံရဖို့ရည်ရွယ်ချက်နဲ့အခုလိုလုပ်နေတာပါ
။တရားရုံးတက်နေရတဲ့အတွက်ထရမ့်အတွက်မဲဆွဲခြင်းတွေကတော့နှဲသွားပါပါ။ဒါပေမဲ့သူကတော့ဒါကနိုင်ငံရေးအရာလှည့်ဖျားမှုလို့သုံးလုံးပြောဆိုပြီးသူကအခုလိုလုပ်တဲ့အတွက်မဲဆန္ဒရှင်တွေကပို့ပြီးတော့ထောက်ခံကြလာလိမ့်ဦးမယ်လို့ပြောပါတယ
်။ It's a terrible, terrible thing happening in our country and hopefully
အင်မတန်ဆိုးရွားပါတယ်။တိုင်းပြည်အတွက်ဆိုးလွန်ပါတယ်။ရွေးကောက်ပွဲနေ့လို့ခေါ်တဲ့နိုင်ငံသမိုင်းအတွက်အရေးပါဆုံးနိုဝင်ဘာလ5ရက်နေ့ကျရင်တော့ဒါတွေပြောင်းလဲသွားဖို့မျှော်လင့်ပါတယ်။ဒီလူတွေကကျွန်တော်တို့နိုင်ငံကိုဖျက်ဆီးနေကြလို့ပါ
Republican Party က Trump ကိုသမ္မတနေရာအတွက်နောက်ဆုံးအကြိမ်အစုပြုခဲ့တာကတော့2020ခုနှစ်မြောက်ကရိုလိုင်းနားပြည်နယ်မှာအဲ့ဒီအချိန်ကကိုဗစ်ကြောင့် online နဲ့လူကိုယ်တိုင်တစ်ခုတည်းကျင်းပတဲ့ပါတီညီလာခံပါပါဒီနေ့ Republican Party ညီလာခံကတော့ Wisconsin ပြည်နယ်မှာဇူလိုင်လတည်းကျင်းပပါလိမ့်မယ်အဲ့ဒီမတားခင် Trump အနေနဲ့သူနဲ့အတူဒုသမ္မတနေရာဝင်ပြိုင်တဲ့သူကိုရွေးချယ်ရမှာပါသူရွေးချယ်လာနိုင်တယ်လို့လက်တော်ယူဆထားတဲ့သူတွေထဲမှာတော့Florida ပြည်နယ်ထက်လွတ်တော်အမတ် Marco Rubio, Ohio ပြည်နယ်ထက်လွတ်တော်အမတ် DJ Vance, South Carolina ပြည်နယ်ထက်လွတ်တော်အမတ် Tim Scott နဲ့ New York ပြည်နယ်အောက်လွတ်တော်အမတ် Ali Stefanik တို့ပါပါတယ်။ Biden Trump ကတော့လက်ရှိသမ္မတနေရာရထားတဲ့သူမျိုးအေဗီရောခန္ဓာပွဲတွေမှာလည်းမဲဆန္ဒရှင်တွေရဲ့အာယုဆူဆိုက်မှုရအောင်လုပ်နိုင်မဲ့အားသာချက်တွေရှိနေပါတယ်။ပေးဆွေလှုပ်ရှားမှုတွေမှာလဲ Trump ကိုပိုးပြီးတော့ထိထိမိမိထိုးနှက်လာသလိုလက်ရှိစီးပွားရေးခိုင်မာနေတာကလည်းသူ့အတွက်အမရစေပါတယ
် Construction of new factories has more than doubled in our administration Meanwhile
ကျွန်တော်တို့အစိုးရလက်ထက်မှာစက်ရုံသစ်တွေနှစ်ဆမကတိုးပြီးတော့တည်ဆောက်နိုင်ခဲ့ပါတယ် Donald Trump တယောက်ပဲလေအားနဲ့စွမ်းအင်ထုတ်တဲ့ဆက်တွေကကင်ဆာဖြစ်စေတယ်လို့ထင်နေတာပါသူအဲ့လိုပဲပြောသွားတာပါ COVID ကာလတုန်းကလည်းသူဘလို့ပြောဆိုကင်တွေခဲ့တယ်လဲဆိုတာမှတ်မိကြမှာပါသွေးကြောတဲ့စက်ပြာရီထိုးထည့်လက်ယုံပါပဲလို့လည်းပြောခဲ့ပါတယ်လွဲပါတယ်အဲ့ဒါကသူ့စပင်တွေရဲ့ရောက်ကုန်တာပ
ါ
ဒီမိုကရက်တစ်ပါတီကဘိုင်ဒန်ကိုသမ္မတနေရာအတွက်နောက်ဆုံးအဆိုပြုခဲ့တာကတော့2020ခုနှစ်ဝစ်ကွန်ဆင်မှာကျင်းပတဲ့ပါတီညီလာခံပါဒီနှစ်ဒီမိုကရက်တစ်ပါတီညီလာခံကိုတော့အီလီနွိုင်းပြည်နယ်မှာဩဂတ်လတည်းကျင်းပပါလိမ့်မယ်ဒုတိယသမ္မတနေရာအတွက်လက်ရှိကမလာဟဲရစ်နဲ့ပဲသမ္မတဘိုင်ဒန်အရွေးခံသွားမှာပါသူ့သမ္မတဟဲရစ်ကတော့အမေရိကန်တရားရုံးချုပ်မှာ2022ခုနှစ်ကပြစ်စစ်ပြဋ္ဌာန်းလိုက်တဲ့ Roe v. Wade သတိသားဖြတ်ချက်ဝင်ဆိုင်ရာ Federal ပြဋ္ဌာန်းချက်ကိုပြန်လည်ပြဋ္ဌာန်းနိုင်ရေးထောက်ပြမဲဆွယ်နေတဲ့သူဖြစ်ပါတယ်
။ Donald Trump was the president who took away the protections of Roe. Joe Biden
Donald Trump ဟာ Roe ပြဋ္ဌာန်းချက်နဲ့ကာကွယ်မှုပေးထားတာတွေကိုဖျက်ခဲ့တဲ့သမ္မတပါ။
ဂျိုးဘိုင်ဒန်ကတော့ဒီကာကွယ်ပေးမှုတွေပြန်ရအောင်လုပ်ပေးမယ်သူပ
ါ။လာမယ့်တွင်ပါရွေးကောက်ပွဲရဲ့မတိုင်ခင်ဘိုင်ဒန်နဲ့ထရမ့်တို့အခြေတင်စကားဆွေးထုတ်ကြရအောင်ပါ။အဲ့ဒီအတွက်အစ်စ်ပါပဲလူလဲနှစ်ဦးစလုံးကပြောပါတယ်။ဒါပေမဲ့နေ့ရက်နဲ့အချိန်ကတော့မတက်မရသေးပါဘူးရှင်။
6လအတွင်းအကျိတ်အနယ်မဲဆွဲရမယ့်အမေရိကန်ရွေးကောက်ပွဲအကြောင်းကိုမက်ခင်ပြူတွေကပြောပြပေးခဲ့တာပါ။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးကြောင့်တည်ဆောင်းပအစီအစဉ်နောက်ကဘာတလခီးသွာအစီအစဉ်ကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်ကြည့်ရှုကြပါရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်။မင်္ဂလာညစမတော်တာရှင်များရှင်2024ခုနှစ်မေလ9ရက်အင်္ဂါညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885ကစနေတနင်္ဂနွေမှာဆိုရင်လဲလိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကဘာတလခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍနားဆင်ရမှာပါ။ဒီလိုအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးကောဆိုင်ပြိုရေးရဲ့အကျိုးအပြည့်အကြောင်းတင်ဆက်ပေးထားတဲ့မြေကြီးရောစာအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။မြန်မာနိုင်ငံမှာလူအများကအထူးသဖြင့်အမျိုးသားတွေကကွန်းရဝါးကြတဲ့အလေးအထားရှိကြလို့ကွန်းရစိုက်ပျိုးသူတွေကနှစ်စဉ်နီးပါးအကျိုးမြတ်ရရှိနေကြပါတယ်။တပြိုင်နက်တည်းမှာပဲကိုယ်ရောင်ဝါတဲ့အတွက်စားသုံးသူတွေရဲ့အကျမ်းမာရေးနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလည်းရှိကြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းကနေအခုလိုစူးစီးတင်ဆက်ပေးထားပါရရှင
်။မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေတစ်နှစ်ပြီးတစ်နှစ်အရှုံးပေါ်တာတွေများလာပြီးမဲ့ကွန်ရွက်ဆိုင်ကြတဲ့တောင်သူတွေကတော့အကျိုးအမြတ်တွေနှစ်စဉ်ရရှိနေကြတယ်လို့ကွန်ဆိုက်တောင်သူတွေကပြောပါတယ်။ဒါပေမဲ့လည်းစပားပေနှန်းအပါအဝင်အဓိကသီးနှံကြီးတွေနဲ့စိုက်ပျိုးတာရှင်လိုက်ရင်တော့ကွန်ဆိုက်ပျိုးရေးဟာအင်မတန်ကိုသေးငယ်လွန်ပါတယ်။ကွန်ရွက်အပင်ဟာအပင်ပြော့နွယ်ပင်ဖြစ်တဲ့အတွက်အရေးမိုးထားတဲ့ခြံထဲမှာတိုင်ထောင်စိုက်ပျိုးရတာဖြစ်တဲ့အပြင်နေ့စဉ်နီးပါးလောက်ဂယူးဆိုက်ရတဲ့အတွက်မြေရှိသလောက်များများဆဆစိုက်ပျိုးနိုင်ခြင်းမရှိကြပါဘူး။ဒါအပြင်အရင်အနည်းအကုန်ကြလဲမသေးတဲ့အတွက်ဒပိုင်းတနိုင်လောက်ပဲစိုက်ပျိုးနိုင်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာကွန်းဝါသူတွေကများပြားနေတဲ့အတွက်ကွန်းဆိုင်တောင်သူတွေအတွက်ခိုင်မာမှုဒေသတော်တော်များများမှာကွန်းရွက်စိုက်ပျိုးကြအဓိကပန်းတော်ကျောင်းကုန်းအပါအဝင်အေယာဝတီတိုင်းသလီတိုင်းကကြောက်ဆယ်တရူးနယ်တဝိုင်းနဲ့စကိုင်းတိုင်းဒေသတချို့နဲ့မကွေးတိုင်းရော်ရီမြစ်အနောက်ဘက်ပိုင်းတို့မှာစီးပွားပြည့်စိုက်ပျိုးကြပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းပွင့်ပြူမြို့နယ်ကကွန်ဆိုက်တောင်သူတူကအခုလိုပြောပါတယ်
။ကွန်ရက်ကဒီမှာဆက်တာတော်တော်အဆင်ပြေတယ်ဈေးလည်းကောင်းတယ်။ရောင်းလို့ဝယ်လို့လည်းအဆင်ပြေပါတယ်။ကိုယ်သာတော့ကိုယ်ကနှစ်ပတ်လည်ဟိုဈေးကောင်းတယ်။ဈေးလည်းကောင်းတယ်ဖြစ်ဖို့ရတော့တော်တော်လူတစ်နှစ်လောက်တော့မွေးရတယ်။တစ်နှစ်လောက်မွေးပြီးမှသူကစားရတာပေါ့။ဒီကြားထဲမှာတော့ဟိုနေ့စဉ်နဲ့များဒီခြံထဲမှာကိုယ်မွေးစလို့တော့မွေးရတာသူ့ရဲ့အခြေအနေကိုစောင့်ကြည့်ပြီးလို့ရှိရင်ရေလိုလားရေများမှကြောက်လဲကြောက်တယ်ရေနှဲမှလည်းကြောက်တယ်သူကအများနဲ့သူ့ပြင်နေရတယ်။အဲ့လိုမြေကိုပြင်းပေးရတာမျိုးလုပ်ရတဲ့အတွက်တော်တော်လေးတော့လက်ဝင်တယ်။အမတို့အကူတို့အမေတို့အဲ့မှာကွန်းဆိုင်ပြီးကျွန်တော်ကိုကြောင်းထားတာပဲဗျာ။အဲ့ရရတယ်ငွေနဲ့ဂျိုးမြက်ကတော့တော်တော်ကောင်းပါတယ်။ကျွန်တော်စီမှာတော့တော်တော်များများစိုက်ကြတယ်။အောင်မြင်ကြပါတယ်။ဒီထဲမှာလည်းကိုရောင်းကဝယ်လိုအားများတယ်။ကိုကမလိုဒီပါနှုတ်ကမလိုဘူးဟုတ်တယ်။ဒီပိုင်းမှာကကွန်းဈေးကမကြောက်ဘူး
။အလားတူကွန်းသီးပင်စိုက်ပျိုးသူတွေအနေနဲ့လည်းကွန်းသီးကဈေးကောင်းတဲ့အတွက်တခြားသီးနှံတွေနဲ့စာရင်အကျိုးအမြတ်ရှိကြတယ်လို့ကွန်းပွဲရုံတွေကတစင်သိရပါတယ်။ဒါပေမဲ့လည်းကွန်သီးပင်တွေဟာနှစ်ရှည်ပင်တွေဖြစ်တဲ့အတွက်နိုင်ငံအနှံ့စိုက်ပျိုးနိုင်ခြင်းတော့မရှိကြပါဘူး။အေယာဝတီတိုင်းတနင်္သာရီတိုင်းနဲ့ပဲခူးတိုင်းတဲကတောင်ကူနယ်ဟာကွန်သီးအကြီးအကျယ်ထွက်ပါတယ်။ဒါအပြင်အဲ့ဒီလိုကွန်ရွက်စိုက်ပျိုးသူတွေနဲ့ကွန်သီးပင်စိုက်ပျိုးသူတွေတင်အဆင်ပြေတာလားဆိုတော့ကွန်ရရောင်းသူတွေအနေနဲ့လည်းကွန်ရဘော်ကနေအကျိုးအမြတ်ကြီးကြီးမားမားရရှိကြပါတယ်။သို့တော်လည်းပဲကွန်ရဝါတဲ့အတွက်ကြောင့်ကျမ်းမာရေးထိခိုက်မှုတွေဟာအရင်အရင်ခေတ်တွေနဲ့စာရင်လက်တလောအခြေအနေမှာပိုမိုဆိုးဝါးလာတယ်လို့ကျမ်းမာရေးအဖွဲ့အစည်းတွေကထောက်ပြကြပါတယ်။ အခုအခါအမေရိကန်ပြည်ထောင်စုမှနေထိုင်ပြီးကျန်းမာရေးအမေအဖြေတွေကိုအင်တာနက်ကနေဖြေကြားပေးနေတဲ့ဒေါက်တာတင်းဆွေကလည်းမြန်မာနိုင်ငံမှာကုန်းဝါတဲ့ဒလိနဲ့ကျန်းမာရေးအခြေအနေကိုအရင်နှုန်းကအခြေအနေနဲ့လက်တလောအခြေအနေကိုနှိုင်းယှဉ်ပြထားပါတယ်
ကျွန်တော်တို့ဆရာဝန်ဖြစ်တဲ့နှစ်တည်မှာကိုယ်နဲ့ဆက်ပြီးတော့ဖြစ်တဲ့အခုအများဆုံးပြောနေကြတဲ့ရှာတို့ပစောင်တို့တဖုံတို့ကရုန်းကန်စာကျွန်တော်တို့ဆရာဝန်လုပ်တဲ့ခေတ္တကအခုခေတ်လောက်တော့မများတာတော့မှန်ပဲခင်ဗျသို့သောအဲ့တော့မဆလာခေတ်ကျမကြီးသူတေသနာနဲ့စာပေးခေါ်တဲ့လေလာဆန်းစစ်ပုတ်တွေနဲ့နေခဲ့တော့ကိန်းငန်းကိုရှိတဲ့အားနည်းချက်ရှိပါတယ်ခင်ဗျကိုပိုင်အတွေ့အကြုံရဆိုရင်အရင်ခေတ်ကကရုန်းကန်စာအပါဝင်မြန်မာနိုင်ငံမှာကင်ဆာမျိုးစုံဖြစ်တဲ့ကိန်းကနဟာဒီကနေ့တွေ့နေရသိနေရကြားနေရတဲ့ဖတ်နေရတဲ့ကင်ဆာကိန်းကနတွေဟာဒီကနေ့မှာပို့ပြီးတော့တိတိတသာများလာတာကတော့အမှန်ပါပဲခင်ဗျကိုရွတ်တက်ကတော့ဗမာနိုင်ငံမှာဟိုရှိကြရပါပဲကိုနဲ့ရစားကိုနဲ့စားဆိုတာကတိုင်ရင်စီရိုးရစီကျွန်တော်အစင်လာအိမ်သုံးစီဖြစ်သုံးကြတဲ့အတွက်ကိုရွတ်ကတော့ယောဂဖြစ်စရာအကြောင်းမရှိတော့ဘူးလို့ကျွန်တော်တို့ဆိုနိုင်ပါတယ်ကွန်ဒီကနံပါတ်၁ပေါ့နော်စာတုံးသူများလာတော့ရောင်းချတဲ့ပုံကူတွေကလည်းပဲကွန်သီးတွေကိုကြည့်လို့လဲလှအောင်ရောင်းမလှအောင်ဟိုအထားခံအောင်ဆိုတဲ့ဓာတုသို့မဟုတ်ပြုပြင်ပြင်ဆင်ကျမကြီးနဲ့မတင်တဲ့တက်တွေကြောင့်လည်းပဲကွန်သီးကနေပြီးတော့ယောဂတွေရစေနိုင်တာတစ်ချက်ဖြစ်ပါတယ်နောက်တစ်ခါဆေးပေါ့ဆေးရွက်ကြီးလို့ပဲခေါ်တယ်ဒီဆေးမျိုးမျိုးကအများသောဖြင့်ဟိုအိန္ဒိယဘက်ကလာတာပေါ့အဲ့တော့ဒီဟာတွေကလည်းအထားခံအောင်ပို့ဆောင်ရေးမှာလွယ်ကူအောင်မြင်ရင်လည်းပဲဝေကျင်စားကြင်အောင်ဆိုတဲ့ပြုပြင်မှုတွေရှိလာမှာလေအမှန်မှာဖြစ်ပါတယ်။ဒါကြောင့်သူ့ရဲ့ဆေးဓာတ်အပြင်တခြားဓာတ်တွေလည်းပါနိုင်တဲ့အတွက်သူ့ကြောင့်လည်းပဲယောဂတွေရစေနိုင်တယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတော့ထုံးပေါ့။ဒီကွန်းတကယ်ကြိုက်တဲ့လူတွေကထုံးကောင်းမှသူကကွန်းရဆိုင်ကိုစိုးစိမ်မြင်မြင်စားသုံးကြလေရှိပါတယ်။အဲ့တော့ထုံးဖြော်တဲ့နေရာမှာလည်းပဲပြုပြင်ပြောင်းလဲမှုတွေရှိပါလိမ့်မယ်။ဒီကြောင့်လည်းပဲကျမကြီးမှာမကောင်းဆိုးကြိုးတချို့ရကောင်ရနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဗမာပြည်မှာကွန်ရစားခြင်းအားလုံးကနိုင်ငံတကာကသူတည်တံလာတဲ့မှာမပါဘူးခင်ဗျ။
ကွန်စားတဲ့ဒလီဟာဟိုးပဝေတရီကလေးကရှိခဲ့တဲ့အတွေ့ကျမ်းမာရေးကိုအထောက်အကူမပြုဘူးဆိုတာကိုအများကသိရှိပေမဲ့ဆင်ကျင်ကြတာတော့သိမရှိပါဘူး။အဲ့ဒီလိုကုန်းွားတဲ့သူတွေထဲမှာ30ရာခိုင်နှုန်းနီးပါးလောက်အထိခရွင်းကင်ဆာဖြစ်ပွားတာတွေ့ရတယ်လို့ပြီးခဲ့တဲ့နှစ်ကသက်ဆိုင်ရာကျန်းမာရေးဌာနကထုတ်ပြန်ခဲ့ဘူးပါတယ်ကိုရကိုနှစ်ပေါင်းများစွာစားလာတဲ့ခင်မွန်းဖြစ်သူပဇောင်းကင်ဇာနဲ့မကြသေးခင်ကကွယ်လွန်သွားတဲ့အကြောင်းကြံရစ်သူအမျိုးသမီးတူကအခုလိုပြောပါတယ
်အတိတ်ကတော့ကိုရကြောင့်ပါကိုရကြောင့်ဖြစ်တယ်သူစားတာကတော့စားပါတယ်ဓမင်းစားခြင်းကလွဲလို့ရှိရင်နေကုန်စားပါတယ်ဆေးပါတယ်နှက်ဆေးတို့ဖဏိထားတဲ့ဆေးတွေနဲ့အများကြီးစားပါတယ်ကွန်းကပဲစားတာပါတကယ်တကယ်ကတော့အဲ့ဒီကွန်းသီးမှာကန့်နေစိန်လို့ကွန်းသီးကပဲစဖြစ်တယ်လို့ဆရာဝန်တွေကအဲ့တော့လည်းပြောတယ်ညာဘက်ပတောင်ကနှခမ်းတောင်လေးမှာသူကဖြူဖြူအရစ်ကလေးဖြစ်နေတာကင်ဆာဆေးကပြန့်သွားတာသူကအဲ့လိုစဖြစ်တာကြွက်သားတွေအလုတ်လုတ်တာအားနေပြီးတော့ဒီပတောင်ကဆေးတွေကမားသွားတာလို့အမကြီးကပြောတယ
်ကွန်ဝါတဲ့အတွက်နောက်ထပ်ဆိုးကျိုးတစ်ခုကတော့တဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်စေတာဖြစ်ပါတယ်လမ်းပေါ်မှာစားတောက်ဆိုင်တွေထဲမှာကွန်ဆာရေးကိုအစင်ကျင်မဲစွာနဲ့ထွေးတာတွေကတော့ရှိနေစေဖြစ်ပါတယ်ဒါပေမဲ့လည်းမှန်လုံခီးတဲ့ကားတွေပေါ်မှာတော့ကွန်ထွေးတာကိုရေတန့်ဘူးအခွန်တွေအသုံးပြုလာကြပါတယ်ဒါအပြင်တချို့ကွန်းရဆိုင်တွေကပလတ်စတစ်ဘူးပလတ်စတစ်အိတ်တွေအစားသစ်ရွက်တွေနဲ့ကွန်းရကိုထုတ်ပေးတဲ့ဆိုင်တချို့လည်းရှိလာပြီလို့မကွေးမြို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးနေတဲ့ကိုအိုလာကပြောပါတယ
်ပတ်ဝန်းကျင်ညဉ့်မှုရှုထောင့်ကြည့်မယ်ဆိုလို့ရှိရင်ဒီကွန်းရထွေးထားတဲ့အိတ်တွေကွန်းရထည့်ထားတဲ့ဘူးတွေကိုတွေ့ရလေးရှိတယ်အဲ့လိုညဉ့်မှုတွေရှိတယ်ဒါပေမဲ့မြင်နေကြလို့ဖြစ်နေတော့လေဒါကြီးကညဉ့်မှုမဟုတ်ဘူးလို့ပုံမှန်မြင်ကွင်းလိုပဲဖြစ်သွားကြတယ်ပေါ့နော်။ဟိုရေတံပူးတွေကလွယ်လွယ်ရနေတော့ရေတံပူးတွေထဲမှာပဲထွေးပြီးတော့လွယ်လွယ်လွတ်ပစ်လိုက်တယ်ရေတောက်လိုက်တယ်ထွေးလိုက်တယ်လွတ်ပစ်လိုက်တယ်ဆိုရဟာအဲ့လိုမျိုးလေပတ်နေရလည်းရှိတယ်ပေါ့လေ။စကင်စင်းထွေးတာတို့ကားစင်းထွေးတာတို့မရှိတော့ဘူး။ဘာလို့လဲဆိုတော့ကားလည်းညစ်ပတ်တာဟုတ်ပေါ့နော်။ဟိုကျွန်တော်တို့တီးတလောက်ကတော့မရှိတော့ဘူးအဲ့လိုပဲအဲ့အနည်းဆုံးတော့ကျွတ်ကျွတ်ထဲထွေးကြတာများတယ်ပေါ့လေ။အဲလမ်းလျှောက်သွားတဲ့သူတွေကတော့ဒီမြေပြင်ရှိတဲ့နေရာထွေးကြတယ်။တချို့လည်းဒီအများပြည်သူနေရာတွေမှာဥမာဖြင့်ဒီကွန်ကရစ်ခင်းထားတဲ့လက်ဖေးဆိုင်တွေဘာတွေအေးရှိရဆိုလို့ရှိရင်တချို့လည်းထွေးလိုက်ကြတာပဲတချို့ဆိုင်လေးတွေကတော့ကိုယ်ရရောင်းတဲ့နေရာမှာသူပလတ်စတစ်မသုံးကြဘူးဟိုနာဖက်လေးတွေမပြောဖက်လေးတွေနဲ့ထုတ်ပေးရလေးလည်းရှိတယ်သူနည်းနည်း ကိုရောင်းတဲ့နေရာတွေ plastic pollution ရှော့ချတဲ့အသီးရှိတဲ့ဆိုင်လေးတွေရှိတယ်။ကွန်းသွင်းတဲ့အတူဒီကွန်းရဆာလို့ဖြစ်လာတဲ့ plastic egg သေးလေးတွေကျွတ်ကျွတ် egg တွေအကြတော့ကျွန်တော်တို့တခါလဲဒီမြေနဲ့ရေဟာပို့ပြီးတော့ညဉ့်ဉန်းတဲ့ကိစ္စတွေဖြစ်စေပဲပေါ့နော်။ဟိုရောင်းတဲ့သူတွေရောဆားတဲ့သူတွေရောတိပြီးတော့ရှော့ချနိုင်ရင်တော့ပိုကောင်းပါတယ်ဟုတ်။
စစ်တပ်အာဏာမသိမ်းခင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တုန်းကစီးမဲ့ကမ်းမဲ့ကွန်သရွေထွေးတာတွေမလုပ်ကြဘူးကိုမစားကြဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းလှုံ့ဆော်ဟောပြောခဲ့မှုပါတယ်ဒါပေမဲ့လည်းသူ့ရဲ့ပါတီတဲကအမျိုးသားအမတ်တွေပါတီတာဝန်ရှိသူအမျိုးသားတွေကိုယ်တိုင်ကလိုက်နာခဲ့ခြင်းမရှိခဲ့ပါဘူးဘလိုပဲချမ်းမာရေးအရာဆိုးကျိုးဖြစ်ဖြစ်တဘာဝပတ်ဝန်းကျင်တွေထိခိုက်ထိခိုက်မြန်မာလူမျိုးတွေရဲ့ကွန်ဆားတဲ့ဒလေကတော့ကွယ်ပြောက်သွားဖို့မလွယ်ကူပါဘူးခင်ဗျာ
ကွန်ဆပ်ပြိုရေးရဲ့အကျိုးအပြစ်အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကနေတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်ကိုတင်ဆက်ပေးကြပါမယ်ဆရာနာရှင်စနစ်လွတ်မြောက်ရေးအတွက်တိုက်နယ်နဲ့ဘက်ကနေပြီးတော့ရောက်ရှိနေတဲ့နေရာတိုင်းမှာပါဝင်နေကြပါတယ်အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မှာရှိတဲ့အရင်ကစစ်ပြေးဒုက္ခသည်တဦးဖြစ်ခဲ့ဘူးသူပကြီးဆရာဆော့ကနေဒီကမြမအရေးမှာဘလို့ပုံစံနဲ့ကူညီနေတယ်လဲဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ပေးထားပါတယ်ရှင်
အုန်နစ်ကျော်မြမနွေဦးတော်လင်းတလျှောက်မှာစစ်အာဏာရှင်ပြုတ်ကျဖို့တိုက်ပွဲဝင်နေတဲ့လူတွေထဲမှာလူမျိုးစုံနဲ့ပဲစုံကအသက်အရွယ်မရွေးတဲ့လူတွေအများကြီးပါဝင်နေပါတယ်။ဒီလိုလူတွေထဲမှာလွန်ခဲ့တဲ့နှစ်ပေါင်မြောက်စွာထဲကဒုက္ခတဲ့ဘဝနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့ပြီးတော့ပကြီးပညာနဲ့အသက်မွေးဝမ်းကြောင်းတစ်ခုအနေနဲ့ရပ်တည်နေတဲ့မြန်မာပြည်ပွားကရင်တိုင်းရင်းသားတူရှိပါတယ်။2023ခုနှစ်ပြည်တွင်းအာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာသူ့ရဲ့ပကြီးပညာနဲ့တဖက်တလန်းကနေပန့်ပိုးကူညီပေးနေသူကရင်လူမျိုးပကြီးဆရာကနေဒီနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မြင်မြင်ထားပါတယ်
။ဟုတ်ကဲ့2021ဆက်အနာသိမ်းပြီးနောက်ပိုင်းကတည်းကဗမာပြည်မှာလူထုတွေဒီလိုဆန္ဒပြလာတဲ့အချိန်မှာအကြောင်းအမျိုးမျိုးနဲ့အနှိမ့်ဆက်ခံတဲ့အခြေအနေတွေကိုဒီသတင်းတွေကနေဒီဆိုရှယ်မီဒီယာကနေတွေ့နေမြင်နေရတာပေါ့။အဲ့ဒီမှာတော်တော်လေးကိုစိတ်ကြည့်ခရရပါတယ်။အဝေးကနေဘလို့လှမ်းကူရမလဲဆိုတာလည်းပဲစဉ်းစားခဲ့တယ်ပေါ့နော်အဲဆက်စပ်ဖြစ်တဲ့အချိန်မှာလည်းတော်လှုပ်သွားတယ်ကုညီတဲ့အပိုင်းကျတော့ဘယ်ကနေစလဲဆိုတော့ကျွန်တော်ဒေါ်မအေးရဲ့မွေးနေ့မှာကျွန်တော်ပကြီးကားတစ်ချက်ကျွန်တော်လှူခဲ့ပါတယ်အဲ့ဒီရဲ့ပကြီးကားလေးကတော့ဒေါ်စုရဲ့ပုံတူပကြီးကားနဲ့ဒီအတွေးခေါ်ဆက်ဆံရေးထားတဲ့ပကြီးကားတစ်ချက်ပါပဲအဲ့ဒီကားလေးကတော့သူလည်းကြိုက်နှစ်သက်ပြီးတော့အမှတ်တရသူသိမ်းထားတယ်ပေါ့နော်အဲ့ဒါနဲ့ဒီ2022ကိုကူးကန်ဒီအချိန်လောက်မှာပဲဒီဗမာပြည်ကိုလှူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲဒီအကြောင်းတွေပြောလာတဲ့အချိန်မှာဒေါ်မာကြီးကတော့ကျွန်တော်ပြောတဲ့သားအမှတ်တရပေးထားတဲ့ဒီပကြီးကားလေးကိုလှူပြီးတော့ဗမာပြည်အတွက်ပူရအောင်လို့သူပြောတယ်အဲဒီအချိန်မှာကျွန်တော်လည်းပြောတဲ့အိုးအမေကိုလက်ဆောင်ဖြစ်နေပြီးအမေသဘောပါပဲဆိုပြီးတော့ဒါပေမဲ့ကိုခွင့်ပြုလိုက်တယ်ဆိုပေမဲ့လို့ခွင့်ပြုတာတခုနဲ့လည်းမကဘူးပေါ့နော်ဒီပကြီးကားကိုလည်းပကြီးဆရာတယောက်နေနဲ့ရေးဆွဲခဲ့ပြီးတော့ဘလို့ခန်းစားမှုနဲ့ရေးဆွဲခဲ့တာလည်းပြီးတော့ဒီပွဲမှာလည်းပဲဒီကိုကိုနိုင်လည်းပဲပူအောင်ပါဝင်တယောက်အနေနဲ့ဒီရမုံငွေလှုပ်တဲ့အဲ့ဒီအပိုင်းတွေမှာကိုကိုတိုင်ဒီပကြီးကားဖန်တီးတဲ့တယောက်အနေနဲ့ပန့်ပိုးခဲ့တာပေါ့အဲ့ချဲရနေစပြီးတော့ဒီမမပြည်ကိုကုညီတဲ့အပိုင်းတွေပါဝင်ပူပေါင်းဖြစ်ခဲ့ပါတယ်ဟုတ်ကဲ့ကျွန်တော်ကိုနိုင်ကလည်းဒုက္ခသည်ဖြစ်ခဲ့ရတယ်ဟောအမေရဲ့ဝန်ထဲမှာရှိကြတဲ့ကအမေတို့ကဒီဆက်ဆောင်ပြေးခဲ့ရလို့ထွက်ပြေးခဲ့ရတယ်နေနော်လူတိုင်းကကိုရကိုရွာကိုစတိတ်မှာကိုနေချင်ကြတယ်ဒါပေမဲ့မမွေးခင်ကတည်းကအဲ့ဒီအခွင့်အလမ်းတွေကိုဆော့ရှင်ခဲ့တယ်ပြီးတော့ကြီးလာတော့လည်းပဲပြီးတော့အခုဆိုရင်လည်းပဲဒီဒုက္ခသည်တယောက်အနေနဲ့ဒီလိုတတရနိုင်ငံမှာရောက်ခဲ့တဲ့အချိန်မှာဒီခန္ဓာကိုယ်ကသာလွန်မြောက်ပေမဲ့စိတ်ပိုင်းဆိုင်ရာအနေနဲ့မလွန်မြောက်ပါဘူးကိုယ်နိုင်ငံကဖြစ်ပျက်နေတဲ့အကြောင်းအရာတွေကကိုယ်ခံစားမှုဖြစ်ရတယ်သူတို့ရဲ့ဘဝကကိုယ့်ဘဝဖြစ်ရတယ်ဒါကြောင့်သူတို့ရဲ့ဖြစ်ပျက်နေတဲ့ခံစားကြုံတွေ့နေရတဲ့အခက်အခဲတွေကကျွန်တော်တို့ပကြီးကားတွေဖြစ်ခဲ့တယ်ဒါကြောင့်လည်းကိုယ်တက်တဲ့ကိုယ့်ပညာနဲ့ဒီဆရာနာရှင်ကြာလျှော်မှုအတွက်ဘလူပုံစံနဲ့အထောက်ပံ့ဖြစ်နိုင်မလဲဆိုတဲ့အပိုင်းတွေကိုကျွန်တော်အားစိုက်ပြီးတော့ပါဝင်ခဲ့ပါတယ်အရှိတီမော နိုင်ငံကနိုင်ငံဒီသမ္မတအသစ်တက်ပွဲမှာNUG ရဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကိုဖိတ်ခေါ်ခဲ့တယ်ဗောနော်အဲ့ဒီတော့ဒေါ်စင်မအောင်ကဒီကျန်းကျိန်စာစုပွဲကိုသွားမဲ့အချိန်မှာလက်ဆောင်ပစ္စည်းတစ်ခုအနေနဲ့သူပေးခြင်းတယ်ဆိုပြီးတော့ဆရာတော်ဦးထောက်ရကိုအရှင်ဦးထောက်ရကိုမေးခဲ့တယ်ဗောနော်အဲ့ဒီအချိန်မှာဘလိုမျိုးလက်ဆောင်မျိုးပေးမလဲဆိုပြီးတော့ဆွေးနွေးဖြစ်ကြတယ်အဲ့ဒီအချိန်မှာသူကပကြီကားတစ်ချက်အနေနဲ့ပေးခြင်းတယ်ဆိုပြီးတော့အဲ့မတိုင်ခင်ကတည်းကဆရာတော်ကိုကျွန်တော်လှူထားတဲ့ပကြီကားတစ်ချက်ရှိပါပကြီကားတစ်ခါရှိပါတယ်အဲ့ဒီကတော့ဒီအနောက်ခံက NLD အလံနောက်ခံနဲ့ပြုံးနေတဲ့ဒေါ်စန်စုကြည်ရဲ့ပုံတူတပုံကိုဆရာတော်လှူထားခဲ့တယ်ပြီးတော့ဒေါ်စင်မအောင်ကလည်းပြောပါတယ်ဆရာတော်ဖရားတဲ့ပကြီဆရာတွေထဲမှာကအဲ့လိုနာမည်ကြီးတဲ့ပကြီဆရာရဲ့ပကြီကားနဲ့လက်ရကောင်းကောင်းရကျင်တယ်ဆိုတော့အဲ့ဆရာတော်စီမှာတိန်ထားတဲ့အဲ့ပကြီကားတကားပဲရှိတော့တယ်ကြံတဲ့အရင်ကလှူထားတဲ့သူများကားတွေကြတော့ရမုံငွေလှူလို့မရှိတော့ဘူးပေါ့နော်ဆရာတော်လည်းမြမြနိုးနိုးနဲ့တိန်ထားတဲ့ပကြီကားတစ်ချက်ကိုပဲဒေါ်စင်မအောင်ကိုလက်ဆောင်ဖြစ်နေသူ့သူ့လက်ထက်ကိုအပ်လိုက်တယ်ပေါ့နော်အဲ့ဒါနဲ့အဲ့ဒီခန္ဓာမှာဒေါ်စင်အောင်ကသူယူသွားတယ်ပြီးတော့ဒီအဲ့ဒီဟာသမထကြီးလည်းပဲအဲ့ဒီပကြီကားကိုတွေးပြီးတော့သူအရန်ကိုကျင့်နာဆိုတဲ့အကြောင်းပြီးတော့သူ့ရဲ့ရုံးခန်းမှာလည်းပဲသူဟိုချိတ်ဆွဲထားပြီးတော့ဒီပကြီကားကိုသူကြိုက်နှစ်သက်တဲ့အကြောင်းလေးတွေကိုသူပြန်ပြောပြပါတယ်ဒီလိုမျိုးသမိုင်းထဲမှာမှတ်တမ်းတစ်ခုကိုရေးဖို့အတွက်အခွင့်ရခဲ့တဲ့ဒီဘဝဒီအချိန်ကြီးကိုအရန်ကြည့်နူးမိပါတယ
်အနုပညာနဲ့တော်လန်ချင်းအကြောင်းကိုအမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေတဲ့ကရင်လူမျိုးပကြီဆရာကနေဒီပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
အနုပညာနဲ့တော်လန့်ချင်းဆိုတဲ့ခေါင်းစဉ်နဲ့ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်အလှည့်ရောက်ပါပြီအမေရိကန်တက္ကသိုလ်တွေမှာပါလက်စတိုင်းထောက်ခံသူတွေအခိုင်အမာခြေကုပ်ယူဆန္ဒပြတာတွေကိုရဲတပ်ဖွဲ့ကဖြိုခွင်းနှိမ်နှင်းခဲ့ပေမဲ့ဆန္ဒပြသူတွေကတော့သူတို့ရဲ့ရည်တည်ချက်ကိုဆက်လက်ပြီးတော့စုပ်ကိုင်ထားစေပါတကယ်လို့ဒါအခုလိုဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်ပွားနေအောင်ပဲဆိုရင်တော့လာမယ့်2024ခုနှစ်သမ္မတရွေးကောက်ပွဲတွေအပေါ်ရိုက်ခတ်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြပါဗျ။ Veronica Baldares Iglesias သတင်းပေးပို့ထားတာကိုတော့ကိုအောင်ကဆက်ပြီးတော့ပြောပြပေးမှာပါရှင်။
ဗာဂျီးနီးယားတက္ကသိုလ်မှာပါလက်စတိုင်းထောက်ခံသူတွေစခန်းချဆန္ဒပြတာကိုရဲတွေကအင်အားသုံးဖျက်သိမ်းခဲ့တယ်လို့ဆန္ဒပြသူ20ကျော်ကိုလည်းစနေနေ့မှာဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့လည်းပါလက်စတိုင်းထောက်ခံသူတွေကတော့သူတို့ရဲ့ယက်တီချက်ကိုဆက်စုပ်ကင်ထားပြီးမီရှိဂန်တက္ကသိုလ်ပွဲနှင်းသဘင်မှာပါပါလက်စတိုင်းအလံတွေနဲ့ဆန္ဒပြခဲ့ကြပါတယ်။နယူးယောက်စီးတီးကကိုလံဘီယာတက္ကသိုလ်မှာလည်းဆန္ဒပြသူတွေစီးနှင်းထားတဲ့အဆောက်အဦကိုရဲတွေကလွန်ခဲ့တဲ့သတင်းပတ်အင်ကာနေ့မှာဝင်ရောက်ရှင်းလင်းခဲ့ပါတယ်။ပွင့်ထင်းသပင်အခမ်းအနားမှာဆန္ဒပြတာမျိုးဖြစ်လာရင်တော့အတက်နိုင်ဆုံးထိမ့်သိမ်းကင်တွေသွားမယ်လို့နယူးယောက်မြို့တော်ဝန်ကပြောပါတယ်။
We will do our job.
ကျွန်တော်တို့အနေနဲ့တာဝန်ဝတ္တရားအတိုင်းဆောင်ရွက်မှာပါ။တက္ကသိုလ်ကောလိပ်တွေမှာကျောင်းသားကျောင်းသူတွေမိသားစုဝင်တွေနဲ့ပွဲနှင်းသဘင်ကျင်းပနေချိန်မှာတော့ညဉ့်ညဉ့်သာသာကင်တွေသွားမှာပါ
။သမ္မတဂျိုးဘိုက်ဒန်ဟာလွန်ခဲ့တဲ့ကြာသပတေးနေ့မှာဆန္ဒပြသူတွေကိုသတင်းစကားပေးခဲ့ပါတယ်။ဆန္ဒပြခွင့်နဲ့ပတ်သက်တဲ့သမ္မတရဲ့သဘောထားနဲ့ပတ်သက်လို့ဘိုက်ဒန်မက်ဆေ့ချ်စီရင်ရေးအဖွဲ့ကအခုလိုပြောပါတယ်
။ Everybody has a right to
protest. အလုံးမှာဆန္ဒပြခွင့်ရှိပေမဲ့လည်းညဉ့်ညဉ့်ညဉ့်ညဉ့်ဆန္ဒပြရမှာပါ။လူရင်းဆန်ခတ်ဆန္ဒပြတာမျိုးဆိုရင်တော့ဒါကိုရပ်ပြရပါမယ်ဒီလိုပုံစံမျိုးကိုလက်သင့်မခံပါဘူးဂျူးဆန့်ကျင်ရေးပဲဖြစ်ဖြစ်အစ္စလာမ်မုန်တီးရေးပဲဖြစ်ဖြစ်ဒီလိုအယူအဆတွေအတွက်နေရာမရှိစေရပါဘူ
း Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြင်းရှိသူအဖြစ်ယူဆထားတဲ့ Donald Trump ကပါလက်စတိုင်းတွေအတွက်ထောက်ခံဆန္ဒပြသူတွေကိုတင်းငွေတွေနေကထပ်မံပြစ်တင်ဝေဖန်ပါတယ်ဒီဆိုးရွားတဲ့ဆန္ဒပြမှုတွေရဲ့အဓိကအကြောင်းရင်းကဟာ Biden ဖြစ်တယ်လို့လဲသူ့ရဲ့ True လူမှုကွန်ရက်မှာရေးပါတယ်ဒါဟာရွေးကောက်ပွဲအနိုင်ရရှိရေးကြိုးပမ်းတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကပြောရတယ
် And he wants them to stop
သူကကျောင်းသူကျောင်းသားတွေအပါဝင်ဆန္ဒပြသူတွေကိုဖမ်းပြီးတော့ကျောင်းကနေခေါ်ထုတ်သွားစီချင်တာပါဒါပေမဲ့လည်းဒီလိုကင်တွေတာမျိုးမှာသမရအနေနဲ့တိုက်ရိုက်ပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုသူကနားမလည်တာလားအတိအကျဆောင်းတာလားဆိုတာကတော့မကွဲပြားပါဘူး
စနပ်ပြပွဲတွေဆက်ရှိနေဦးမယ်ဆိုရင်တော့လာမယ့်သမရရွေးကောက်ပွဲအပေါ်ရိုက်ခတ်မှုရှိမယ်လို့လည်းသူကသုံးသပ်ပါတယ
် I think the protests generally do
စနပ်ပြသူတွေဟာ Donald Trump ကိုပိုလိုလားကြတယ်လို့ထင်ပါတယ်တကယ်တော့အဲ့ဒီစနပ်ပြသူတွေဟာသူ့ကိုထောက်ခံသူတွေနဲ့ဆန့်ကျင်ဘက်အမြင်ရှိသူတွေပါဒီတိုင်းသာဆိုရင်ဂျိုးဘိုက်ဒန်ကိုထောက်ခံကြဖို့ရှိတဲ့ဒီမိုကရက်အများစုဖြစ်တဲ့လူငယ်တွေမဲပေးမှုနှုံညော့သွားနိုင်ပါလေဒီကနေ့အင်္ဂါနေ့ Holocaust ပြတိုက်မှာသမ္မတဘိုက်ဒန်မင်ကွန်းပြောတဲ့အခါဂျူးစန့်ကျင်ဝါဒတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးပြောကြားလိုက်မယ်လို့ခန့်မှန်းထားပါတယ် Trump မှာဆိုရင်လည်းနယူးယောက်တရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်တယ်လို့မေ17ရက်မှာကျင်းပမယ်နယူးဂျာစီကမဲဆွယ်စည်းရုံးပွဲအတွက်လည်းကြိုတင်ပြင်ဆင်နေမှာဖြစ်ပါတယ်ခင်ဗျာ
ပါလက်စတိုင်းအရေးဆန္ဒပြပွဲကအမေရိကန်ရွေးကောက်ပွဲအပေါ်ရက်ခတ်နိုင်တဲ့အကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာပါ View American အသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလဲပါဒီတစ်ပတ်တော့ Jet Guitar သံလွှမ်းနေတဲ့ယထာခီးစဉ်အကြောင်းကိုပြောပြပေးပါမယ်ကဘာကျော်ဆိုင်ရေးဆရာကြီးဟမ်မင်ဝင်းနဲ့ Jazz Guitar ကိုမျက်နှိုးကြသူတွေအတွက် Albania နိုင်ငံမှာထူးခြားတဲ့ယထာခီးစဉ်တစ်ခုရှိပါတယ်။ Guitar နဲ့စာပေကိုမျက်နှိုးကြသူတွေအတွက်အချစ်ခီးလို့တင်စားကြတဲ့ယထာခီးစဉ်ကိုမတ်စုမြတ်မွန်နဲ့အတူကဘာတလွာခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါရှင်။
ဥရောပအရှေ့တောင်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့အယ်ဘေးနီးယားနိုင်ငံမှာနှစ်စဉ်ဧပြီလကုန်မှရောက်ရင်ထူးခြားတဲ့ယထာခီးစဉ်တစ်ခုပြေးဆွဲလေရှိပါတယ်။ဧပြီလ30ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာ Jazz Guitar နေ့အတွက်တီယာနာမြို့တော်ကနေမြောက်ပိုင်းမှာရှိတဲ့ Skodra မြို့ကို၄နာရီကြာသွားတဲ့ယထာခီးဖြစ်ပါတယ်။ကဘာကျော်စာရေးဆရာကြီး Ernest Hemingway ပရိသတ်တွေဆုထားတဲ့ Hemingway Fan Club Albania ကအဲ့ဒီနေ့ကျရင် Swing Marathon လို့နာမည်ပေးထားတဲ့ Jazz Guitar ဘွဲတော်လှုပ်လေရှိပြီးတော့ယထာဘော်ကဖျော်ဖြေဘွဲတွေနဲ့စတင်လေရှိပါတယ်။အခု2024ခုနှစ်မှာလဲ6ကြိမ်မြောက် Swing Marathon ဘွဲတော်လှုပ်ခဲ့တာမှာ1950ပြည့်နှစ်ပိုင်းတွေတုန်းကလို့ဝေဆားထားကြတဲ့စာပေနဲ့ Jazz Guitar မြန်နိုးသူ900လောက်ယထာခီးစဉ်ပါလိုက်ပါခဲ့ကြပါတယ်။American စာရေးဆရာကြီး Hemingway ရေးသားတဲ့စာပေနဲ့ American Jazz Guitar ကဘာကျော်ခဲ့တာ10စုနှစ်ပေါင်းကြာခဲ့ပြီဖြစ်ပေမဲ့ဒီကနေ့အထိနိုင်ငံဆုံးမှာပြည်သက်တွေရှိနေတဲ့ဆိုတဲ့သက်တွေတစ်ခုဖြစ်ပါတယ
်ရေးကြီးတဲ့နှစ်ပတ်လည်နေ့နှစ်ခုအတွက်ကျွန်တော်တို့ထိမ့်မှတ်လုပ်ကြတာဖြစ်ပါတယ် April 30ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာ Jazz Guitar နေ့အတွက်ရောပျော်ပျော်ဆုံးစာရေးဆရာကြီးArnest Hemingway ရဲ့ဇူလိုင်22ရက်နေ့မှာကြာရောက်မဲ့မွေးနေ့အတွက်ပါ Swing Marathon ပွဲတော်ကိုကျွန်တော်တို့ဆင်နွှဲနေတာဖြစ်ပါတယ်ကျွန်တော်တို့အားလုံးက Hemingway ရဲ့ပရိသတ်တွေပ
ါနေ့စဉ်ဘဝအခက်အခဲတွေစိန်ခေါ်မှုတွေရဲ့ထွက်ပေါက်အဖြစ်ပေါ်ထွက်လာခဲ့တဲ့ Jazz Guitar ဟာငြိမ်းချမ်းမှုအပြန်အလှန်နားလည်မှုတွေကိုပေးနိုင်တဲ့အစွမ်းရှိတယ်လို့ယုံကြည်တာကြောင့်ကုလသမဂ္ဂ UNESCO က April 30ရက်နေ့ကိုနိုင်ငံတကာ Jazz Guitar နေ့လို့သတ်မှတ်ထားပါတယ်အဲ့ဒီနေ့ကျရင်Jazz Guitar တွေကိုခံစားပြီးတော့လူမှုအတိုင်းဝိုင်းမှာအားလုံးစုစည်းမှုရှိအောင်လှုပ်ပေးနိုင်တဲ့ဂီတအဖြစ်အသိအမှတ်ပြုကြလေရှိပါတယ်။1930ပြည့်နှစ်ပိုင်းနှောင်းပိုင်းကစလို့အမေရိကန်မှာစတင်ရေးပန်းစားခဲ့တဲ့ Jazz Guitar ဟာဥရောပမှာလည်းပြန့်နှံ့ရေးပန်းစားခဲ့ပါတယ်။ Albania နိုင်ငံမှာဆင်နွှဲတဲ့ထူးထူးခြားခြားယထာဘော်ကပွဲတော်ကိုလည်းဥရောပတစ်လွှာက Jazz ပရိသတ်တွေလာရောက်ပါဝင်ဆင်နွှဲကြတယ်လို့ခီးစဉ်စီစဉ်သူကပြောပါတယ်။သူကတော့သူ့ယထာခီးစဉ်ဟာစာပေနဲ့ဂီတကိုချစ်မြတ်နိုးသူတွေအတွက်အချစ်ယထာလို့တင်စားပါဗျာ
။ဒီယထာကချစ်သူများယထာအချစ်တွေနဲ့ပြည့်နေတဲ့ကဘာမှာပျော်စရာအကောင်းဆုံးယထာဖြစ်ပါတယ်။ဒီယထာခီးမှာလိုက်စီးနိုင်ဖို့ဥရောပတစ်ခွင်နေရာစုံကနေဒီကိုတကူတကလာကြတာဖြစ်ပါတယ
်။ကီလိုမီတာ100ကျော်ရှည်လျားတဲ့ Jazz Guitar Swing Marathon ယထာခီးကိုAlbania နိုင်ငံမှာစတင်ခဲ့ချိန်တည်းကတစ်နှစ်တစ်နှစ်စိတ်ဝင်စားသူပိုများလာပြီးတော့တခြားနိုင်ငံတွေကပါလာရောက်ဆင်နွှဲနေကြတာဖြစ်ပါတယ်။ Jazz Guitar ခေတ်စားခဲ့တဲ့ကာလတွေကလို့ဝတ်စားပြီးအဲ့ဒီခေတ်အဲ့ဒီအချိန်ကိုပြန်ရောက်သွားသလိုဖြစ်အောင်ခရီးစဉ်ကိုဖန်တီးထားတာမဟုတ်ပါဝင်ခြင်းသူတွေတကူတကကိုလာနေကြတာပါ။အကြိုက်ချင်းတူသူတွေစုနေတဲ့ခရီးစဉ်မို့လာခဲ့တာလို့ပြင်သစ်ကနေတကူတကလာတဲ့ကြောင့်သူကပြောပြပါဗျာ
။ Mais c'est le temps le plus fou avec ces jeunes. Amour. တကယ်ကိုပြောစရာကောင်းတဲ့ယထာခီးစဉ်ဖြစ်ပါလေ။လူငယ်တွေချစ်ချင်းမြတ်တာတွေဂီတသံတွေကြားမှာစိတ်တူကိုယ်တူတွေအားလုံးစုနေတဲ့အထူးခြားဆုံးယထာခီးစဉ်တစ်ခုပါ
။မိတ်ဆွေသက်တွေနဲ့အယ်ဘေးနီးယားနိုင်ငံရှုငင်းအလှကိုခံစားပြီးသချင်းတွေဆိုလိုက်ကြ၊ကားလိုက်ကြ၊ယထာတွေတစ်ခုကနေတစ်ခုကူပြီးနှုတ်ဆက်စကားပြောကြနေမို့အပန်းပစ်ခီးတစ်ခုထွက်နေရတယ်လို့ဖြစ်တယ်လို့ယထာစီခီးတွေကပြောကြပါလေ။
ဆီပူစီယာရီအားလုံးကိုဝီးမာထားခဲ့ပြီးပူပန်မှုတွေမေ့သွားစီလောက်အောင်အိမ်မက်ဆန်တဲ့ယထာခီးဖြစ်ပါတယ်အားလုံးချစ်ချစ်ခင်ခင်နဲ့အကောင်းဘက်မြေတက်ကြွမှုတွေအပြည့်နဲ့ခီးသွားနေကြတာပါ
အယ်ဘေးနီးယားနိုင်ငံမှာတနည်းတစ်ကြိမ်စီစဉ်တဲ့ jazz guitar ဖျော်ဖြေမှုတွေနဲ့ယထာစီခီးစဉ်ဟာအခုဆိုရင်ကမ္ဘာလှည့်ခီးသွားတွေကိုဆွဲဆောင်မှုတစ်ခုလိုတောင်ဖြစ်နေပြီလို့တချို့ကပြောပါတယ်။မြေယထာခီးစဉ်မှာလိုက်ပါလာသူတွေအနေနဲ့တတ်မှတ်ထားတဲ့ခေအလိုက်ဝေဆားလာကြဖို့တော့လိုပါတယ်။အခု2024ခုနှစ်ခီးစဉ်အတွက်1950ပြည့်နှစ်ပိုင်းအချိန်တွေတုန်းကလိုဝေဆားကြဖို့အတွက်လက်မှတ်ဝယ်တွေကမှာထားတာမို့အမျိုးသမီးအမျိုးသားအားလုံးကတတ်မှတ်ထားတဲ့အတိုင်းဝေဆားလာကြတာပါ။
1950ပိုင်းတွေကိုပြန်ရောက်သွားသလိုဖြစ်တဲ့အိမ်မက်ခီးတခုဖြစ်ပါတယ်။တာယာတဲ့ဂီတအသံတွေလှလပပဝေစားထားကြတဲ့သူတွေနဲ့ပျော်စရာကောင်းတဲ့ပါတီပွဲတခုဖြစ်ပါတယ်။အားလုံးပျော်ပျော်ရွှင်ရွှင်နဲ့တကယ်ကိုစိတ်ချမ်းသာစရာကောင်းပါတယ်ရှင့
်။ Jazz guitar ကိုခံစားပြီး Albania နိုင်ငံ Tirana မြို့တော်ရဲ့မြောက်ပိုင်းမှာရှိတဲ့ Skodra မြို့ကိုယထာစီသွားနိုင်နိုင်ငံဆောင်ကအကြိုက်ချင်းတူသူတွေနဲ့မိတ်ဆွေဖြစ်နိုင်မဲ့ဆွင်းမာရသွန်ယထာစီခီးစဉ်ကိုနှစ်တိုင်းကျင်းပလာတာ2024ခုနှစ်ကတော့6ကြိမ်မြောက်ဖြစ်ပါတယ်။နိုင်ငံတကာ jazz guitar ပွဲတော်နေ့အထိပ်အမှတ်အတွက် Hemingway Fan Club Albania ကစီစဉ်တဲ့ခီးစဉ်မှာလိုက်ပါလာကြသူတွေအနေနဲ့ Skodra မြို့ကိုရောက်ရင်အဲ့ဒီမှာကျင်းပတဲ့ jazz guitar ပွဲတွေကိုဆက်ပြီးဆင်နွှဲနိုင်ကြပါတယ်။ခီးတဲ့အများစုကတော့ Albania နိုင်ငံကရှေးအခြားဆုံးမြို့တစ်မြို့ဖြစ်တဲ့ Skodra မြို့မှာညာအိမ်နားနေပြီးတော့သဘာဝရှုခင်းအလှနဲ့ရှေးဟောင်းလေပတ်စရာနေရာတွေကိုသွားလည်ကြလေရှိပါရဲ့ရှင်။ကျွန်မဆူမြတ်ပါမှာ
။ Jazz guitar တန်သွားနေတဲ့ယထာခီးစဉ်ကြောင့်ကဘာတလာခီးသွားအစီအစဉ်မှာမဆူမြတ်မောင်ကတင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုတော့ Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။ဒေါက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။အင်္ဂါညရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြေချုပ်ကိုတော့မက်ခင်လေးကဆက်ပြီးတော့ပြောပြပေးမှာပါရှင
်။ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကစစ်ကောင်စီကိုဆန့်ကျင်နေတဲ့အတိုက်ခံကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဟာထိုင်းဆိုရနဲ့ပတ်သက်မှုမရှိဘူးလို့မကြသေးခင်ကမှထိုင်းနိုင်ငံသားရေးဝန်ကြီးသစ်ဖြစ်လာတဲ့မာရီဆန်ဂီယာဖုန်းစာကဒီကနေ့ပဲပြောလိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းတက်ဆင်ကစစ်ကောင်စီကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဟာသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လှုပ်ဆောင်လာတာဖြစ်တယ်လို့လည်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။တကယ်လို့မြန်မာအတိုက်ခံအဖွဲ့ကဝန်ကြီးချုပ်ဟောင်းတက်ဆင်ထံကနေအကူအညီရဖို့တောင်းခံခဲ့တာဆိုရင်လည်းသူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်မှုသာဖြစ်ကြောင်းနဲ့ဒီလိုတွေ့ဆုံမှုဟာထိုင်းအစိုးရနဲ့သက်ဆိုင်မှုမရှိသလိုဒီလိုတွေ့ဆုံမှုကိုမီဒီယာတွေကနေတဆင့်အခုမှသိရတဲ့အတွက်အသေးစိတ်ပြောဆိုဖို့မရှိသေးဘူးလို့လည်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အွန်လိုင်းဗီဒီယိုကတဆင့်တွေ့ဆုံခွင့်ပြုဖို့ကမ်ဘောဒီးယားဝန်ကြီးချုပ်ဟောင်းဟွန်ဆန်ကတောင်းဆိုလိုက်ပါတယ်။တောင်းဆိုချက်တွေကိုစစ်ကောင်စီအကြီးအကဲကလည်းစဉ်းစားမယ်လို့လူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါ။ကမ်ဘောဒီးယားနိုင်ငံကို10စုနဲ့4ခုနီးပါးကြာအောင်အုပ်ချုပ်ခဲ့ပြီးတဲ့နောက်ယာရုကနေအနားယူခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကအာနာသိန်းကောင်းဆောင်ဗိုလ်ချုပ်မူကြီးမြောင်းလိုင်းနဲ့ဒီနေ့မှာအွန်လိုင်းကနေစကားပြောဆိုခဲ့ကြပြီးတော့ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းဆိုခဲ့တာလည်းဖြစ်ပါတယ်။အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားနိုင်ငံကမြန်မာနိုင်ငံကိုအထူးတန်တမန်တူဆေလွတ်မှာဖြစ်တယ်လို့လည်းဟွန်ဆန်ကပြောထားပါသေးတယ်။ဂါဇာကမ်းမြောင်နဲ့အီဂျစ်နိုင်ငံသားကရာဖာနေဇက်ဂါဇာဘက်အခြံကိုအစ္စရေးစစ်တပ်ကသိမ်းပိုက်လိုက်ပြီလို့ဒီကနေ့ပဲပြောထားပါဗျ။တောင်းနဲ့ချီတဲ့ပါလက်စတိုင်းဒေသခံတွေကိုအဲ့ဒီဒေသကနေထွက်ခွာဖို့အမိန့်ထုတ်ပြီးနောက်တနေ့မှာပဲလေကြောင်းတိုက်ခိုက်မှုတွေထပ်တလဲလဲလုပ်ခဲ့တာလည်းဖြစ်ပါဗျ။ဟာမတ်စ်တွေကိုချိန်မွန်းဖို့ရာဖာမြို့ကိုထိုးစစ်ဆင်ဖို့လိုအပ်တယ်လို့အစ္စရေးအရာရှိတွေကရက်သက်တပတ်အတွင်းပြောကြားပြီးတဲ့နောက်ပိုင်းအခုလိုရာဖာဒေသပေါ်စစ်ဆင်ရေးလှုပ်ဆောင်ခဲ့တာလည်းဖြစ်ပါရဲ့ရှင်။
တရင်ကျေကျေကိုမခင်လေးကပြပြပေးသွားတာပါ။အင်ကန်ကြရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကျအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမော့ဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒော့ကူမင်းစ်နဲ့ဂျွန်ဒရိုက်ဒန်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00ကနေ17:00မှာလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ View America အတန်အစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။ View ကိုနားတော်တာဆင်ပြီးကြကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တို့တာရှင်များလည်းတကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျေးဇူးလေးပါပThis program has come to you from the Voice of